Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းပြုကြပါစေခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်စက်တင်ဘာလ16ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလှိုင်းနှုန်းမီတာ30.40 48တို့ကနေဓာတ်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်မဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါ
။မင်္ဂလာမနက်ခင်းပါရှင်။ကျမသင်္ကီထိုက်ပါ။မိုင်းချင်နိုင်တဲ့အတူသတင်းတွေကြီးညာပါမယ်။ဆော်ဒီအာရေဗျရဲ့ရေနံလုတ်ခတ်တွေအပေါ်ပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တာကိုတုံ့ပြန်ဖို့အမေရိကန်ဘက်ကအစဉ်သင့်ရှိပြီလို့သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကြောက်တော်မှာတနင်္ဂနွေနေ့ကတပ်မတော်နဲ့ AA လက်နက်ကင်တပ်ဖွဲ့ကြားတိုက်ခိုက်မှုတွေအတွင်းအနည်းဆုံးအရက်သား5ဦးဒဏ်ရာရခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ဒီကနေ့တနင်္လာနေ့ဂျနီဗာကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှမြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေအစီရင်ခံစာတင်သွင်းမဲ့အထူးကိုယ်စားလှယ်ရန်ဟီလီကိုလူ့အခွင့်အရေးလှုပ်ရှားသူတချို့တွေးဆောင်တိုက်တွန်းနိုင်ခဲ့ပါတယ
်ကျွန်တော်တို့ရန်ဟီလီနဲ့တွေ့တဲ့အချိန်မှာကျွန်တော်အဓိကထားပြောဖြစ်တာကဒီမြန်မာနိုင်ငံမှာရှိနေတဲ့ဥပဒေတွေပြင်ပြောင်းလဲရေးကိုတော့အဓိကထားဆွေးနွေးခဲ့တယ်ပေါ့အထူးသဖြင့်တော့ဒီနိုင်ငံသားများ၏
အတန်းအဖွဲ့ရဲ့ဒါရိုက်တာဟောင်ဆောင်ခပြောကြားသွားတာပါဒီအကြောင်းနဲ့တူမြန်မာရေးရာဆွေးနွေးကံမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကဘာတရာထူးခြားဆန်းပြသတင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်နဲ့မိုင်းအင်ဂျင်နိုင်တို့ပြောပြပေးပါအောင်ဗျာ
ဆော်ဒီအာရေဗျရေနံလုတ်ကွက်တွေအပေါ်ပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တာကိုတုံ့ပြန်ဖို့အမေရိကန်ဘက်ကအစင်သင့်ပြင်ဆင်ထားပြီလို့သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။လက်သက်တရားခံကိုတည်ထားပြီလို့ယုံကြည်ရတဲ့အကြောင်းတွေတွေ့ထားပြီးဖြစ်ကြောင်းတနင်္ဂနွေနေ့မှာသမ္မတထရန့်က Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါ။တိုက်ခိုက်မှုနောက်ကွယ်မှာဘယ်သူရှိတယ်ဆိုတဲ့ sorry ဘက်ကပြောဆိုခြင်းနဲ့ဘလို့တုံ့ပြန်ချမလဲဆိုတာကိုစောင့်ဆိုင်းနေတယ်လို့လည်းသမ္မတဒေါ်နယ်ထရန့်ကပြောပါတယ်။အစောပိုင်းတုန်းကတော့ Saudi Arabia ကအရေးပါတဲ့ရေနံလုတ်ကွက်တွေအပေါ်မောင်းသူမဲ့ drone ယာဉ်နဲ့တိုက်ခိုက်ခဲ့မှုနဲ့ပတ်သက်ပြီးအီရန်မှာတာဝန်ရှိတယ်လို့အခိုင်အမာယူဆတဲ့အကြောင်းအမေရိကန်အစိုးရအကြီးထန်တာဝန်ရှိသူတဦးကပြောဆိုထားတာပါဘလောက်ပဲရှောင်တိန်ဖုံးကွယ်ပါစေတခြားဘယ်သူမှမဖြစ်နိုင်ဘူးအီရန်မှာတာဝန်ရှိတယ်ဆိုတာကိုတက်တဲ့အထောက်ထားတွေကပြနေတယ်လို့အမေရိကန်အစိုးရတာဝန်ရှိသူက Reuters သတင်းအေဂျင်စီကိုပြောဆိုခဲ့တာပါတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ပါတယ်လို့ယီမင်နိုင်ငံကဟူတီသဘုံတွေကပြောဆိုနေပေမဲ့လည်းအခုတိုက်ခိုက်မှုကယီမင်နိုင်ငံရှိရာတောင်ဘက်ကလာတာမဟုတ်ဘူးလို့လည်းအမေရိကန်အရာရှိကပြောပါတယ်တိုက်ခိုက်ခဲ့တဲ့အဝေးဒင်း drone ယာဉ်ကယီမင်ကနေလာတဲ့အထောက်အထားမတွေ့ရဘူးလို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီး Mike Pompeo ကအစောပိုင်းတုန်းက Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်တင်းမာမှုတွေမဖြစ်အောင်အားလုံးကတိုက်တွန်းနေတဲ့အချိန်မှာပဲအီရန်ဘက်ကကမ္ဘာစွန့်အင်ထောက်ပတ်မှုကြီးအပေါ်မကြုံစဘူးတိုက်ခိုက်ခဲ့တာလို့လည်းနိုင်ငံခြားရေးဝန်ကြီးကရှင်းပါတယ်။ Sorry ကရေနံလုတ်ကတ်တွေအပေါ်တိုက်ခိုက်မှုနောက်ကွယ်မှာသူတို့ရှိတယ်ဆိုတဲ့ဆွဆွဲချက်တွေဟာအစွမ်းကုန်လိန်ညာမှုကြီးဖြစ်တယ်လို့အီရန်ဘက်ကပြောဆိုထားပါတယ်ရှင်
။ဟောင်ကောင်မှာဆိုရဆန့်ကျင်ဆန္ဒပြပွဲပြုလုပ်ခဲ့တာမနေ့တနင်္ဂနွေနေ့ကဆိုရင်ရက်ပေါင်း69ရက်ကြာရှိနေပါပြီ။ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ကြားထပ်ပြီးထိတ်တိုက်တွေ့ခဲ့ကြရမှာရဲတွေဘက်ကမျက်ရည်ယိုပုံးတွေနဲ့အပြာရောင်ဆိုးထားတဲ့ရေကူမိသက်ပိုက်တွေနဲ့ထိုးပြီးလူစုခွဲခဲ့ပါတယ်။ဆန္ဒပြသူတွေဘက်ကတုံ့ပြန်တဲ့အနေနဲ့ဂဲရီမီးလောင်ပုံးတွေနဲ့ရဲတွေကိုအရှိန်ပြင်းပြင်းပြစ်ပေါက်ခဲ့ကြပါတယ်။ထောင်နဲ့ချီဆန္ဒပြသူတွေကတချို့ဆိုရင်ဟောင်ကောင်ကတရုတ်ပြည်သူလူမျိုးရေးတပ်အခြေစိုက်တဲ့ရုံးဌာနအပြင်ဘက်စောင့်နေတဲ့လုံခြုံရေးရဲတွေဘက်ကအုတ်ခဲတွေနဲ့ပြစ်ပေါက်ခဲ့ကြသလိုအောက်တိုဘာလ10ရက်နေ့မှာကြာရောက်မဲ့တရုတ်ပြည်သူသမ္မတနိုင်ငံတော်တီထောင်မှု290ပြည့်အထိမ့်မဲ့ရေးသားထားတဲ့စာတမ်းပါဆိုင်းပုဒ်ကိုလည်းမီးရှို့ခဲ့ကြပါတယ်။အစိုးရအုပ်ချုပ်ရေးရုံးဌာနတွေတရှိတဲ့ High Court လမ်းကိုအစွန်းရောက်ဆန္ဒပြသမားတွေဟာလက်ရှိမှာတိမ့်ပိုက်ထားပြီးအဆောက်အုံဝင်းတွေတဲကိုဓာတ်စီပလင်းဘုံးတွေနဲ့ထက်ခါပစ်ပေါက်နေကြောင်းရဲဘက်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တစိ့တစ်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်ကျွန်းမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ဖို့ဒီနှစ်နွေရာသီမှာဆန္ဒပြပွဲတွေလှုပ်လာတာဟာရက်ပေါင်း69ရက်ကြာပြီဖြစ်ပါတယ်ရှင်
။တူနီးရှားနိုင်ငံမှာတနင်္ဂနွေနေ့ကသမရလောင်းနှစ်ဒါဇင်လောက်ပါဝင်ရှင်ပြန်ကြတဲ့သမရရွေးကောက်ပွဲရဲ့ကနဦးထွက်ပေါ်လာတဲ့ရလတ်တွေအရတော့တတိပုဂ္ဂလကိုစလဲတဦးနဲ့မီဒီယာလုပ်ငန်းရှင်ကြီးတဦးတို့ကဦးဆောင်နေတယ်လို့ဖော်ပြနေပါတယ်။တူနီးရှားနိုင်ငံမှာလွန်ခဲ့တဲ့10ရက်ကစပယ်တော်လှန်ရေးနောက်ပိုင်းတနင်္ဂနွေနေ့ကကျင်းပတဲ့သမရရွေးကောက်ပွဲကတော့ နိုင်ငံရဲ့ဒုတိယအကြိမ်လွတ်လပ်တဲ့သမရရွေးကောက်ပွဲဖြစ်ပြီးမဲပေးနိုင်သူ9တန်းကျော်ရှိပါတယ်။ကနေဦးထွက်ပေါ်လာတဲ့တရားဝင်မဟုတ်သေးတဲ့မဲရလက်တွေအရတော့တတိပုဂ္ဂလအနေနဲ့ဝင်ရောက်ရှင်ပြိုင်တဲ့အခြေခံဥပဒေရေးရာပါမောက်ခကာဤဆာအစ်ကမဲရလက် 19.500 ဂိုင်းလုံးနဲ့ဦးဆောင်နေပါတယ်။ငွေမဲခွာချမှုအခွန်ရှောင်မှုဆွဲချက်တွေနဲ့ထောင်ချခံထားတဲ့လုပ်ငန်းရှင်နဘေးခါရိုအီကတော့ထောက်ခံမဲ 15.500 ဂိုင်းလုံးနဲ့ဒုတိယလိုက်နေတယ်လို့မဲရလက်တွေကိုစစ်တမ်းကောက်ယူတဲ့စစ်ကမကောက်ဆယ်ကထုတ်ပြန်ပါတယ်။ရွေးကောက်ပွဲမှာမဲထွက်ထက်သူအရေးအတွက်ကတော့ရွေးကောက်ပွဲကော်မရှင်ထုတ်ပြန်ချက်အရ45ရာဂိုင်းလုံးရှိခဲ့ပြီး2014ခုနှစ်တုန်းက64ရာဂိုင်းလုံးရှိခဲ့တာနဲ့ရှင်ရင်တော့မဲဆန္ဒရှင်တွေကြားအထူးသဖြင့်လူငယ်တွေကြားရွေးကောက်ပွဲအပေါ်စိတ်ဝင်စားမှုတိတ်မရှိတဲ့လက္ခဏာတွေ့ရပါတယ်
။ Hurricane မုန်တိုင်းကြီးဖြစ်တဲ့ Dorian ကိုအလူးလဲခံခဲ့ရတဲ့ Bahamas ကျွန်းကိုဥတီလာဖို့ရှိတယ်လို့အရင်ကခန့်မှန်းထားတဲ့အပူပိုင်းမုန်တိုင်းတစ်ခုဖြစ်တဲ့ Humberto ဟာအခုတော့ကျွန်းနဲ့ဝေးသွားပြီဖြစ်ပါတယ်။ဒါပေမဲ့ Humberto ဟာတနင်္ဂနွေနောက်ပိုင်းမှာ Hurricane မုန်တိုင်းအဆင့်ကြီးထွားလာနေကြောင်း NHC American Hurricane ဘဟုဌာနကခန့်မှန်းထားပါတယ်။ Humberto မုန်တိုင်းဟာ Florida ကမ်းလွန်ဒေသတစ်လျှောက်ဗုဒ္ဓဘူးနေ့ထိရှိနေပေမဲ့အရှေ့ဘက်ကမ်းရိုးတန်းကတော့လွတ်နိုင်ခြေရှိတယ်လို့ခန့်မှန်းထားပါတယ်။မုန်တိုင်းဟာလေပြင်းတနာရီမိုင်60နှုန်းနဲ့တိုက်ခိုက်နေပြီးကမ်းရိုးတန်းဒေသအတွက်မုန်တိုင်းသတိပေးချက်တွေတော့ထုတ်ပြန်ခြင်းမရှိသေးပါဘူး။ Humberto မုန်တိုင်းဟာ Florida အရှေ့ဘက်ကမ်းလွန်ဒေသတလျှောက်နှစ်ရက်ကြာလောက်ဆက်ပြီးရှိနေမှာဖြစ်ပေမဲ့ American ကုန်တွင်ပိုင်းကိုတော့ဝင်ရောက်လာမှာမဟုတ်ဘူးလို့ NHC ကစနေနေ့နောက်ပိုင်းကထုတ်ပြန်ပြောဆိုထားပါတယ်ရှင
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51kilohertz 9805နဲ့လိုင်းလမီတာ190 kilohertz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOE မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တွင်ကလဒံမြစ်ကြောင်းမှာတနင်္ဂနွေနေ့ကခုံပေါင်းနေတဲ့တပ်မတော်ရေတပ်သင်္ဘောနှစ်စီးကိုAA ရခိုင်လက်နက်ကိုင်အဖွဲ့ကစတင်ပစ်ခတ်ခဲ့ပြီးတဲ့နောက်အပြန်အလှန်ပစ်ခတ်မှုအတွင်းအနည်းဆုံးအရက်သား5ဦးထဏ်ရာရခဲ့ပါတယ်။တင်ကနဲရွာက3ဦးနဲ့စပယ်လရွာက9ဦးဖြစ်ပြီးထဏ်ရာပြင်းထန်တဲ့တင်ကနဲရွာကဥရွှေထွန်းသိမ့်နဲ့ဇနီးဖြစ်သူဒေါခင်ညိုမာတို့ကတော့စစ်တွေစစ်ရုံကိုပို့ဆောင်ထားရတယ်လို့စပယ်လရွာကဥဆန်လှကျော်နဲ့ဒေါပလဲစိန်တို့ကတော့ကြောက်တော်စစ်ရုံကိုပို့ဆောင်ခဲ့ရပါတယ်။ကြောက်တော်မြို့နယ်ကန်းဆောင်ချေးရွာအနီးကန်30ရွာပေါ်ကိုလည်းမနေ့အစောပိုင်းမှာလက်နက်ကြီးကြီးချက်ရောက်တာကြောင့်ဒေသခံတအူသေဆုံးခဲ့တယ်လို့ကန်းဆောင်ဆရာတော်ကမိန့်ပါတယ်။ကြောက်တော်မျိုးနဲ့တင်းကနဲ့ရွာဘက်မှာပြစ်ခတ်မှုဖြစ်တယ်ဆိုတာကိုအနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစော်ဦးကအတည်ပြုပါတယ်။ရခိုင်ပြည်နယ်ဘူးသီးတောင်နဲ့ရသေးတောင်မြို့နယ်တွေမှာလည်းတနင်္ဂနွေနေ့ကတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်တို့ကြားတိုက်ပွဲဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသမှာလည်းတပ်မတော်နဲ့ TNL တအောင်ပလောင်တပ်ကြားတနင်္ဂနွေနေ့ထိတိုက်ပွဲတွေရှိခဲ့ပါတယ်။တပ်မတော်ဘက်ကရဟရင်တွေအုံပြုပစ်ခတ်တယ်လို့လည်းပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသတာဝန်ရှိသူတဦးက VOA ကိုပြောပါတယ်။ပြီးခဲ့တဲ့စနေနေ့ကတော့ပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသကအိမ်တလုံးပေါ်ကိုလက်နက်ကြီးကြီးထိမှန်လာမှလူတဦးထိခိုက်ဒဏ်ရာရခဲ့ပြီးတိုက်ပွဲတွေအတွင်ကူညီကယ်ဆယ်ရေးမလုပ်နိုင်တာကြောင့်ပဲသွေးရလွန်ပြီးသေဆုံးခဲ့ရပါတယ်ရှင်
။ပါကစ္စတန်နိုင်ငံတောင်ပိုင်းစင်ခရိုင်ဂေါ့ဒ်ဂီမြို့မှာတနင်္ဂနွေနေ့ကဟိန္ဒူဘုရားကျောင်းအများပြားကိုအမျက်ဒေါသထွက်နေတဲ့အကြမ်းဖက်လူအုပ်ကနေဖျက်ဆီးခဲ့ပါတယ်။ဟိန္ဒူဘာသာဝင်40ရာခိုင်နှုန်းလောက်နေထိုင်တဲ့ဂေါ့ဒ်ဂီမြို့မှာပုဂ္ဂလိကကျောင်းတစ်ကျောင်းရဲ့ကျောင်းအုပ်ကနေအခြားဘာသာရေးနဲ့ပတ်သက်ပြီးပုတ်ခတ်ပြောဆိုကြောင်းဆွဆဲချက်ထွက်လာပြီးတဲ့နောက်စနေနေ့ကစပြီးလူတွေအမျက်ဒေါသထွက်ခဲ့ကြတယ်လို့ဆိုပါတယ်။တနင်္ဂနွေနေ့ကတော့ဟိန္ဒူဘုရားကျောင်း3ကျောင်းကိုလူအုပ်ကနေဝင်ရောက်မှွေနှောက်ခဲ့ပြီးဘုရားကျောင်းတွင်ရှိနေတဲ့ဝတ်ပြုစုတောင်းတဲ့နေရာတွေကိုလည်းရိုက်ချိုးဖျက်ဆီးခဲ့ကြတယ်လို့မြို့ကန်တွေနဲ့လူမှုအဖွဲ့အစည်းခေါင်းဆောင်တွေကအတည်ပြုပြောဆိုခဲ့ကြပါတယ်။ဒါ့အပြင်အကြမ်းဖက်လူအုပ်ဟာဘာသာရေးအရစော်ကားပြောဆိုခဲ့တဲ့ဆိုတဲ့ဟိန္ဒူဘာသာဝင်ကျောင်းအုပ်ရဲ့ပုဂ္ဂလိကကျောင်းကိုဖျက်ဆီးခဲ့ကြတယ်လို့အခြားဟိန္ဒူတွေရဲ့အိမ်တွေကိုလည်းဝင်ရောက်နှောက်ယှက်ဖျက်ဆီးခဲ့ကြပါတယ်။တမန်တော်မိုဟာမက်နဲ့ပတ်သက်လို့စော်ကားပုတ်ခတ်ပြောဆိုခဲ့တယ်လို့ဆွဆွဲခံထားရတဲ့ကျောင်းအုပ်ကိုလည်းတနင်္ဂနွေနေ့ကဖမ်းဆီးစစ်ဆေးနေကြောင်းရဲဘက်ကအတည်ပြုပြောကြားပါတယ်။အကြမ်းဖက်ဆန္ဒပြမှုတွေပိုးပြီး ီးဖြစ်လာမှာကိုထိန်းချုပ်အများဆုံးထိန်းချုပ်နိုင်ဖို့အရန်တပ်ဖွဲ့ရဲ့အကူအညီကိုလည်းမြို့အာနာပိုင်တွေဘက်ကယူခဲ့ရပါတယ်ရှင်
အိန္ဒိယနိုင်ငံတောင်ပိုင်းအန္ဒရာပရာဒက်ရှ်ပြည်နယ်ဂိုရာဘာရီမြစ်ထဲမှာရှုခင်းချီအပျော်စီတင်ပေါ်တနင်္ဂနွေနေ့ကနစ်မြုပ်ခဲ့တာမှာ12ဦးသေဆုံးပြီး25ဦးပျောက်ဆုံးနေတယ်လို့တာဝန်ရှိသူတို့ကပြောပါတယ်ဂိုရာဘာရီမြစ်ထဲအပျော်စီတင်ပေါ်ပေါ်မှာခီးသည်50နဲ့တင်ပေါ်ဝန်ထမ်း17ဦးစုစုပေါင်း62ဦးလိုက်ပါခဲ့ပြီးအားလုံးကအိန္ဒိယနိုင်ငံသားတွေဖြစ်တယ်လို့လည်းပြည်နယ်ပြည်ထောင်စုဝန်ကြီးကပြောဆိုထားပါတယ်
အင်ဒိုနီးရှားနိုင်ငံဘော်နီယိုကျွန်းမှာသတင်းတပတ်ကြာတော်မီဇက်တိုက်လောင်ကျွမ်းနေတဲ့အတွက်ထွက်လာတဲ့မိခိုးတွေကြောင့်လေထုညဉ့်ညံတဲ့အခြေအနေဟာအန်ဒီအဆင့်ကိုရောက်ရှိလာနေပြီးအဲ့ဒီဒေသရဲ့မြို့နဲ့မြို့မှာကျောင်းတွေကိုတပတ်ကြာပိတ်ထားရမှာဖြစ်ကြောင်းတနင်္ဂနွေနေ့ကအာဏာပိုင်တွေကကြေညာပါတယ်။အရှေ့တောင်အာရှကအင်ဒိုနီးရှားနဲ့သူ့အိမ်နီးချင်းနိုင်ငံတွေမှာအယ်နီညိုရာသီဥတုကြောင့်ပူပြင်းခြောက်သွေ့တဲ့တန်းကို2015ခုနှစ်ကစတင်ခန်းစားခဲ့ရတာဖြစ်ပြီးဒီနှစ်မှာတော့အဆိုးရွားဆုံးဖြစ်ခဲ့တာပါ။ဒါအပြင်စီအုံးဆိုင်တဲ့တောင်သူတွေတောမီရှုအတွက်မိခိုးမျိုးတွေရဲ့ဒဏ်ကိုဒေသခံတွေခံစားနေရပါတယ်ဘော်နီယိုကျွန်းရဲ့အချက်အချာကာလီမန်တန်ပြည်နယ်ပလန်ကာရာယာမြို့မှာလေထုညဉ့်ညံမှုအညွန့်ကိန်းဟာ900အထိရှိနေပြီးအန်ဒီအဆင့်ကိုရောက်နေပြီဖြစ်ကြောင်းအင်ဒိုနီးရှားသဘာဝဝန်ကျင်နဲ့သစ်တောဝန်ကြီးဌာနကတနင်္ဂနွေနေ့ကထုတ်ပြန်ကြေညာခဲ့ပါတယ်ရှင
်တရင်လာနေမနခင်ထိတန်းရောက်နိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်တဲ့မတ်အင်ဂျင်နိုင်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကန္ဓာရီမတန်ခင်မှာအခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုတင်ပြခြင်းပါတယ်ဂျနီဗာမှာကျင်းပနေတဲ့42ကြိမ်မြောက်ကုလသမဂ္ဂလူအခွင့်အရေးကောင်စီညီလာခံမှာမြန်မာနိုင်ငံအပေါ်ထိရောက်တဲ့အဆုံးဖြတ်ချက်တွေချမှတ်နိုင်ဖို့မြန်မာနိုင်ငံနဲ့ပတ်သက်လို့အစည်းအဝေးခန်းစားကိုယ်တိုင်တင်သွင်းမဲ့သူတွေနဲ့တွေ့ဆုံပြီးတိုက်တွန်းဆွေးနွေးခဲ့တာတွေရှိကြောင်းဂျနီဗာကိုရောက်နေတဲ့မြန်မာလူအခွင့်အရေးတက်ကြွလှုပ်ရှားသူတွေက VOA ကိုပြောပါတယ် NLD အစိုးရတက်လာပြီးနောက်လူလတ်မှုချို့ရလာတာမှန်ပေမဲ့အခုချိန်ထိလူအခွင့်အရေးချိုးပေါက်ခံရတာတွေဆက်ရှိနေသေးတယ်လို့သူတို့ကထောက်ပြပါတယ်ဒီအကြောင်းကိုနားဆင်ရမှာပါဆွစ်ဇာလန်နိုင်ငံဂျနီဗာမှာစက်တင်ဘာ9ရက်ကနေ28ရက်နေ့ထိကျင်းပနေတဲ့42ကြိမ်မြောက်ကုလသမဂ္ဂလူအခွင့်အရေးကောင်စီညီလာခံအတွင်းစက်တင်ဘာ16ရက်တနင်္လာညနေပိုင်းကျရင်ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာအထူးစုံစမ်းရေးမှူးရန်ဟီလီကမြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံစာကိုတင်သွင်းမှာဖြစ်ပါတယ်။ကုလသမဂ္ဂလူအခွင့်အရေးကောင်စီကမြန်မာနိုင်ငံနဲ့ပတ်သက်ပြီးထိရောက်တဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်ရေးအတွက်ရန်ဟီလီနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ဂျနီဗာကိုရောက်နေတဲ့လူအခွင့်အရေးလှုပ်ရှားသူအတန်အဖွဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ခက VOA ကိုရှင်းပြပါတယ
်။ကျွန်တော်တို့ရန်ဟီလီနဲ့တွေ့တဲ့အချိန်မှာကျွန်တော်အဓိကထားပြောဖြစ်တာကဒီမြန်မာနိုင်ငံမှာရှိနေတဲ့ဥပဒေတွေပြုပြင်ပြောင်းလဲရေးကိုတော့အဓိကထားဆွေးနွေးခဲ့တယ်ပေါ့အထူးသဖြင့်တော့ဒီနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုကာကွယ်ပေးရေးဥပဒေကိုဒီလက်ရှိအစိုးရနဲ့တက်မတော်ဒီအများပြားတုံးလာပြီးတော့တရားစွဲဆိုမှုတွေမြင့်တက်လာတယ်ဆိုတဲ့ဟာကိုကျွန်တော်ထောက်ပြခဲ့တယ်ဟိုဒီဥပဒေကိုအမြန်ဆုံးပြင်ဆင်နဲ့လမ်းကြောင်းပေါ်ရောက်လာအောင်တိုက်တွန်းခဲ့တာရှိတယ်ပေါ့နော်နောက်တစ်ခုကတက်မတော်ရဲ့တရားစွဲဆိုမှုတွေနောက်တစ်ခုကကျွန်တော်ရခိုင်မှာတက်မတော်ရဲ့ဒီအချက်သားတွေပေါ်မှာတရားလက်လွတ်ဖန်ဆီးမှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်ဆွေးနွေးခဲ့တာရှိတယ်အထူးသဖြင့်တော့ဒီ Facebook ကနေပြီးတော့လက်လွတ်မှာ HP ပြောဆိုနေတဲ့အကောင့်တွေပိတ်သိမ်းခဲ့တာတွေရှိတယ်သူတို့အဲ့ HP လို့ပြောပြီးတော့ဒီလွတ်လပ်သထုတ်ပေါ်ပြောဆိုခွင့်ကိုကန့်တတ်တာမျိုးဖြစ်လာမှာ ਉਹ ကျွန်တော်ဆိုရင်နေဆိုတဲ့အကြောင်းတွေပြောတယ
်မြန်မာနိုင်ငံတိုင်းသားဒေသတွေမှာအစိုးရတပ်တွေရဲ့ထိုးစစ်ကြောင့်ဒေသခံတွေလူအခွင့်အရေးချိုးပေါက်ခံရတဲ့အခြေအနေမျိုးရောက်လာတာကြောင့်ဒါကိုတာဝန်ရှိသူတွေအနေနဲ့ထိန်းချုပ်ဖို့လိုတယ်ဆိုတာလူအခွင့်ရေးကောင်စီကိုတင်ပြလိုကြောင်းပြောလာသူကကချင်လူအခွင့်ရေးတက်ကြွလှုပ်ရှားသူဒေါ်နန်ပူဖြစ်ပါတယ
် UN လူအခွင့်ရေးကောင်စီကိုတိုက်တွန်းလိုတဲ့အချက်ကတော့အခုချိန်မှာကျမတို့ကချင်ဒေတာနဲ့ရှမ်းမြောက်မှာလူအခွင့်ရေးချိုးဖောက်ခြင်းခံရတဲ့အခြေအနေတွေရပ်တန့်ဖို့အတွက်ဖြစ်တယ်ပြီးတော့အခုရှမ်းမြောက်မှာဆိုလို့ရှိရင်စစ်ပွဲကြောင့်ပြည်မိနေတဲ့အပြင်းမဲ့တဲ့ပြည်သူတွေအမျိုးသမီးနဲ့ကလေးတွေဒီစစ်လက်နက်ကြီးတွေလေနဲ့ကျဲလို့ဒဏ်ရာရပြီးတော့တည်ဆုံတဲ့လူတွေရှိတယ်ပြီးတော့အမျိုးသမီးတွေလိမ်ပိုင်းဆိုင်ရာအကြမ်းဖက်ပြီးတော့တပ်ဖြတ်ချင်းခံရတယ်ဆိုတော့ခြေနေတွေပေါ့နော်ဒါတွေကကျမတို့ဆက်တိုက်ဖြစ်နေတဲ့နောက်တစ်ခုကတော့လူခွင့်ရေးနဲ့ပတ်သက်ပြီးအမျိုးသမီးခွင့်ရေးနဲ့ပတ်သက်ပြီးကောက်ွယ်တဲ့လူတွေကိုချိန်ချောက်တာတွေဖမ်းဆီးရေးယူတာတွေတရားစွဲတာတွေကိုရပ်တန့်ဖို့အတွက်ကျမတို့တောင်းဆိုလိုတဲ့နောက်တစ်ခုကတော့စစ်ပွဲတွေရပ်ပြီးတော့မှအမြန်ဆုံးငြိမ်းချမ်းရေးပေါ်ဆောင်ဖို့အတွက်လိုအပ်တယ်
NLD အစိုးရလက်ထက်မှာလွတ်လပ်မှုတချို့ရလာတာမှန်ပေမဲ့အခုချိန်ထိလူအခွင့်အရေးချိုးဖောက်ခံရတာတွေဆက်ရှိနေသေးတဲ့အတွက်ဒါကိုအထင်ကြောင်ပြုပြင်နိုင်ရင်အခြေအနေတွေတိုးတက်လာနိုင်တယ်လို့မောင်ဆောင်ခကထောက်ပြပါတယ်
ဒီ NND ဆိုတာလက်ထက်မှာပြဋ္ဌာန်းလိုက်တဲ့ဆိုတော့နိုင်လွတ်လုံလို့ဟာမျိုးဆိုရင်လေတရားစွဲဆိုမှုတွေမှာအခုဆိုရင်20နှစ်ရှင်းမှုရှိလာတာကိုကျွန်တော်တို့ကတွေ့ရတယ်။အငင်းစုစီလို့လည်းကျွန်တော်တို့ကပုံပြီးကောင်းမွန်တဲ့အခြေအနေရအောင်မပြင်လာနိုင်ဘူး။အခုလက်ရှိမောက်ကွင်းဥပဒေကျမ်းလို့ဟာမျိုးကလည်းလူတွေရဲ့တရင်ရယူပိုင်ခွင့်ကိုချိုးဖောက်နေတာကိုတွေ့ရပြန်တယ်ပေါ့။လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုကန့်တက်ချိုးဖောက်တင်တဲ့ဥပဒေတွေကိုပြင်ဖို့လိုအပ်တယ်။နောက်တစ်ခုကကြတော့အခြားသောဒီလူခွင့်ချိုးဖောက်မှုဖြစ်စဉ်တွေမှာပါဝင်ပတ်သက်နေတဲ့သူတွေကိုကိုကြက်မဲ့ထင်းချောင်းပြီးတော့အရေးယူဆောင်ရွက်တာမျိုးတွေကိုကိုရိုင်းကလည်းချင်းချင်တာမျိုးတွေလုံနိုင်မယ်ဆိုရင်တော့ဟိုမြန်မာပြည်ပြည်ရဲ့လူခွင့်အခြေအနေဟာပိုမူပြီးတိုးတက်လာနိုင်တဲ့အလားအလာမှာရှိပါတယ်ဗျာ
42ကြိမ်မြောက်ကုလသမဂ္ဂလူ့အခွင့်အရေးညီလာခံမှာအဓိကထားဆွေးနွေးနေတာကလူ့အခွင့်အရေးကိုဘယ်လိုကောက်ကွယ်မြှင့်တင်ကြမလဲဆိုတာနဲ့ပြည်သူလူထုရပိုင်ခွင့်နိုင်ငံရေးစီးပွားရေးလူမှုရေးနဲ့ယဉ်ကျေးမှုဆိုင်ရာအခွင့်အရေးလွတ်လပ်စွာဖွံ့ဖြိုးတိုးတက်ခွင့်စတဲ့အကြောင်းအရာတွေဖြစ်ပါတယ်မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေကိုတော့စက်တင်ဘာ16 19ရက်အတွင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီရောမြန်မာနိုင်ငံဆိုင်ရာကုလအချက်လက်ရှာဖွေရေးအဖွဲ့ FFM တို့ကပါအစည်းအဝေးခန်းစာတွေတင်သွင်းကြမှာဖြစ်ပြီးနောက်ပိုင်းမှာနိုင်ငံတကာကိုယ်စားလှယ်တွေရဲ့မေးမြန်းချက်တွေကိုရှင်းလင်းဖြေကြားကြမှာဖြစ်ပါတယ်ခင်ဗျာ
ပါရှိမြန်ပြ။မြောက်ပိုင်းတနက်ကန်တိုင်းသားမဟာမိတ်အဖွဲ့နဲ့မြန်မာအစိုးရညီညာရေးကုလသမဂ္ဂတွေကြားညီညာရေးဆွေးနွေးပွဲကိုအခုစက်တင်ဘာ16 19မှာရှမ်းပြည်မြောက်ပိုင်းကျိုင်းတုံမြို့မှာပြုလုပ်မှာဖြစ်ပါတယ်။ဒါဟာတလားအတွင်းဒုတိယကြိမ်မြောက်ဆွေးနွေးတာဖြစ်ပြီးတော့အခုလိုဆွေးနွေးစဲကာလမှာကိုပဲနှစ်ဖက်တိုက်ပွဲတွေကရှမ်းပြည်မြောက်ပိုင်းမှာရောရခိုင်ပြည်နယ်မြောက်ပိုင်းမှာပါရှိနေတော့မှာ။ဒါကြောင့်မလို့ဒီဆွေးနွေးပွဲတွေကနေပြီးတော့အခုဖြစ်နေတဲ့စစ်ပွဲတွေရက်စဲသွားနိုင်တဲ့အထိပြည်လည်မှုတွေဖြစ်လာနိုင်ပါမလား။အင်္ဂါနေ့ညပိုင်းဒဲအလီတဲ့အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမြန်လူရဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒက်အလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနယ်ဖြစ်စေအသံဖိုင်နယ်ဖြစ်စေကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0232382554ဖြစ်ပါတယ်။အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ဒီကညာ view ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့မြန်မာရေးရာဆွေးနွေးခန်းဖြစ်ပါတယ်ဗုဒ္ဓအစိုးမအစဉ်လာတွေအရတန်ခါတော်တွေနိုင်ငံရေးမှာပါဝင်တာဟာတင့်တော်တယ်လို့မြင်ကြောင်းဒေဦးဆရာတော်ဦးသူမင်္ဂလာကမိကြပါတယ်ဒါပေမဲ့တန်ခါတော်အနေနဲ့အဂတိလိုက်စားမှုနဲ့ဗဲလိုက်မှုကင်းရမယ်လို့မိကြပါတယ်ဆရာတော်ဦးသူမင်္ဂလာကိုကိုကျော်ကျော်သိန်းက VOA ရုံးချုပ်မှာမေးမြန်းလျှောက်ထားတာပါ
နိုင်ငံရဲ့တန်ဃာလောကပြီးတော့တန်ဃာလောကလို့ပြောနေရမှာတစုံလုံးပေါ့ဗျာချင်းချက်ဆရာတော်လို့ဆရာတော်ကြီးတွေရဲ့ဟိုချင်းချက်ကိုပြီးတော့ဖယ်ထားပါတယ်ဗျာတစုံလုံးနေတယ်တပီတော့ရေပုံရခြုံပြီးတော့ပြောမယ်ဆိုရင်တန်ဃာလောကကမြမလူအဖွဲ့အစည်းတည်ငြိမ်အေဂျင့်ပြီးတော့တာယာဝပြောဘူးအဲ့ဒီကနေတဆင့်ကဘာပေါ်မှာမြမဟိလို့ဝုံဝုံကြွားကြွားရှိနေနိုင်ဘူးဘယ်လောက်ထိအထောက်အကူဖြစ်နေနိုင်တယ်လို့တပီတော့မှတ်သားလို့ရပါမယ်ဗျာ
အဲ့ဒီစကားမှာဦးစင်အစိုးရိမ်ဆုံးပဲဗျာအဲ့တော့အော်ငင်းချမ်းရေးအတွက် NU အဖွဲ့တစ်ဖွဲ့ကကောင်းဆောင်တွေ့အောင်နဲ့ဦးဇင်းတို့မန္တလေးလေစိတ်မှာခဏတစုံတုံးပြောခဲ့ဘူးလေပြောတော့ပြီးတော့ तू ကမေးလိုက်တာဒီဗုဒ္ဓဘာသာရဲ့သာသနာခေါင်းဆောင်တွေပေါ့နော်သာသနာခေါင်းဆောင်တွေရဲ့ဩဇာတည်ရောက်မှုဆိုတော့ဒုဗုဒ္ဓသာသနာမှာအဲ့ဒီလိုသာသနာခေါင်းဆောင်လို့ပြောဖို့တောင်ခက်တယ်လို့ဘာဖြစ်လို့လဲဆိုတော့အခုမြန်မာနိုင်ငံမှာဆိုရင်တော့မြန်မာနိုင်ငံလူတို့ခေါင်းဆောင်เนาะဒေါ်အောင်ဆန်းစုကြည်လို့ရှိတယ်ဒါလူတို့ခေါင်းဆောင်လူတို့တရားလုံးရဲ့ရှေ့သွားခေါင်းဆောင်သူနိုင်ငံရေးသမားတက်တက်မဟုတ်ဘူးလူတို့တရားလုံးကိုခေါင်းဆောင်ပြီးတော့ဒီနိုင်ငံနဲ့ဒီဟိုတိုင်းပြည်ရောဒီတိုင်းပြည်ထဲမှာရှိတဲ့တိုင်းသူပြည်သားတွေရဲ့အကျိုးစီးပွားအတွက်ရွတ်ဆောင်နေတာပေါ့เนาะအခုလည်းဘာသာရေးခေါင်းဆောင်ဆိုရင်ဒုဗုဒ္ဓဘာသာမှာကြတော့ဟိုခေါင်းဆောင်တယောက်ထဲရဲ့စကားမရှိဘူးတီးကြလီတာအဖြစ်လူတိုင်းကအလုံး believe ပေါ့ယုံကြည်ချက်နဲ့မရှိဘူ
းတမ
သူဦးဇင်းတို့တောင်မှဦးဇင်းတို့ကိုနှစ်သက်တဲ့လူကတစ်ပိုင
်းတမ
မနှစ်သက်တဲ့လူကတစ်ပိုင်းသူ့ဘက်ကိုယ့်ဘက်သူ့ဖွဲ့ကိုယ့်ဖွဲ့နောက်ဥပမာဟိုဆိုကြပါစို့အလွယ်ကူဆုံးပြောရင်ဟိုနိဗ္ဗာန်ရောက်ကြောင်းအထုတ်တဲ့ meditation အလုပ် center တွေမှာတောင်မှဟောနော်အဖွဲ့တွေလိုက်ကွဲနေတယ်မိုးကုတ်တို့ဟလာမာစီတို့တဲငူတို့စွန်းလွန်းတို့အစရှိသည်မြေ အဲ့ဒီဟာကြီးပုံမှာခွဲခြားပြီးတော့ဒါသူ့ဆရာတော့ငါ့ဆရာတော့ဒီလိုဖြစ်နေတယ်အဲအဲ့ဒါတော့အတော်အားနည်းနေတဲ့အချက်ပဲလို့ဦးဇင်းတို့မြင်ပါတယ်
တင်ပါဗျာပြီးတော့တိတ်မကြခင်တော့နည်းနည်းပြောစမ်းဆိုတာတွေ့တယ်မျိုးကိုနှစ်ခုပြီးတော့မေးချင်ပါတ
ယ်ရှောက
်ချင်ပါတယ်ဗျာတခုကရဟန်းတော်တွေနိုင်ငံရေးမှာပါဝင်ပတ်သက်တင်ပါလားဗျာဆရာတော်ဗျာဘယ်လိုကြီးစမ်းပါလဲ
အဲ့ဒီမှာတော့ဦးဇင်းတို့အမြင
်တင်ပ
ါဦးဇင်းရဲ့အမြင်ကိုပြောပါမယ်အဲ့တော့နိုင်ငံရေးဆိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်လဲဒီကောလီယာတို့ကပိလာတို့เนาะရေလူတဲ့စစ်ပွဲမှာเนาะတားမြစ်ခဲ့ဘူးတယ်နောက်ပြီးတော့ဟိုဗာလေကောသလမင်းရဲ့သားကနေပြီးတော့ကပိဟိုတာကင်နွယ်တွေကိုတပ်ဖြတ်ဖို့သွားတဲ့အခါမှာလည်းအဲရှေ့ရနေတားမြစ်ခဲ့ဘူးတယ
်
အဲနောက်ပြီးတော့နိုင်ငံမှာနိုင်ငံတကာကတိုးတက်အောင်ကြီးပွားအောင်ဘယ်လိုအုပ်ချုပ်ရတယ်ဆိုတော့မင်းတွေကိုဆုံးမတဲ့အဆုံးအမတွေလည်းရှိခဲ့တယ်အဲ့တော့ရှေ့အစဉ်အလာအရလည်းဒီဗုဒ္ဓရဲ့အဆုံးအမတွေနဲ့အတူနိုင်ငံခေါင်းဆောင်တွေဟာဟိုလမ်းညွှန်ချက်တွေယူပြီးတော့ဟိုဆောင်ရွက်ကြတာလည်းရှိပါတယ်အဲ့တော့နောက်တစ်ခုကနိယာမသဘောတရားအရပြောရင်နိုင်ငံရေးစီးပွားရေးလူမှုရေးဆိုတဲ့ကိစ္စတွေခွဲခြားလို့ရတဲ့ကိစ္စတွေမဟုတ်ပါဘူးအဲ့တော့အခုဦးစင်းတို့မြန်မာနိုင်ငံကြီးဆိုရင်အဓိကလိုအပ်နေတာကစနစ်ကောင်းတစ်ခုလိုနေတယ
်เนา
ะတိုင်းပြည်အတွက်တိုင်းပြည်ကိုဟိုတိုင်းပြည်ရဲ့လုံခြုံမှုမရှိဘူးဖျို့ဖျဲဖြစ်နေတယ်ဗျံပရာဖြစ်နေတယ်เนาะဟိုပြည်ပကအနောက်ရှက်တွေကိုမကာကွယ်နိုင်တဲ့အပြင်ပြည်တွင်းမှာရှိတဲ့နိုင်ငံသားတွေအတွက်ကလည်းလုံခြုံမှုမရှိဘူးเนาะအေးချမ်းမှုမရှိဘူးအဲ့ဒီရဲ့အားနည်းချက်အစ်အမှန်ဒီစနစ်เนาะနိုင်ငံရဲ့တိဆောက်ပုံအုပ်ချုပ်ပုံစနစ် Constitution ကြီးနိုင်ငံသားအားလုံးကတညီတညွတ်ထဲဒီနိုင်ငံရဲ့စနစ်ကောင်းကြီးတစ်ခုကိုတိဆောက်ဖို့နဲ့ငြိမ်းချမ်းတဲ့လူအဖွဲ့အစည်းနော်ညီညွတ်တဲ့လူအဖွဲ့အစည်းတာယာတဲ့လူအဖွဲ့အစည်းတခုဖြစ်အောင်ဝိုင်းဝန်းတိဆောက်ကြဖို့အားလုံးမှာဟိုတာဝန်ရှိသလိုအားလုံးလည်းဒီလိုဆန္ဒမျိုးတွေဖြစ်ပေါ်စေခြင်းနဲ့အဲ့တော့နိုင်ငံရေးသည်နော်ဘာသာရေးနဲ့ဟာဘယ်တော့မှခွဲခြားလို့မရဘူးမရတဲ့အတွက်အဲနီးမှန်လမ်းမှန်သွားဖို့လိုတယ်အဲ့တော့အထူးသဖြင့်ဦးဇင်းတို့ဗုဒ္ဓဘာသာခေါင်းဆောင်တွေကိုအထူးပြောချင်တာကကိုလက်ခံတဲ့ပုရုဇဉ်ဆိုတာအကြိုက်မကြိုက်ရှိတယ်ဗျအဲ့တော့တချို့တခါတလေကြတော့ဦးဇင်းနည်းနည်းလေးရှည်သွားမယ
်
ဟိုတခါတော့ကအော်တာကြားဘူးတယ်ဒီဗုဒ္ဓဘာသာတန်ခါတော်တွေမဲပေးခွင့်မရလို့ဆိုအော်ရဲ
ချက်ပြောလိုက်ရရင်တပြီတော့အဲ့ဒါတပြီပဲနောက်မေးခွန်းပါဗျာအရှင်ဖျားဆက်မ
ေးပါဗျာအဲ့ဒီဟာလေးကိုဦးဇင်းကပြောချင်တာဖျားရဲ့သားတော်တွေဆိုတာကဘက်လိုက်မှုကင်းရမယ
်
နော်ဘက်လိုက်မှုကင်းရမယ်ချစ်ချင်းမုန်းချင်းကင်းရမယ်ကိုကိုတိုင်ကိုကဒီလိုလောဘဒေါသမောဟနဲ့အောင်ကျင့်ရတယ
်
နောက်လောကကိုလည်းလမ်းညွှန်မှုပေးရတယ်ပြရတဲ့အခါကျတော့ဦးဇင်းတို့ကဘယ်ဟာကအမှန်တရားဘယ်ဟာအကျိုးရှိတဲ့အလုပ်ဘယ်ဟာအကျိုးမရှိတဲ့အလုပ်ဘယ်ဟာကောင်းတဲ့အလုပ်ဘယ်ဟာမကောင်းတဲ့အလုပ်လို့ဦးဇင်းတို့ကလမ်းညွှန်ပေးရမှာဦးဇင်းတို့ရဲ့တာဝန်သို့သောဟိုအဖွဲ့ဒီအဖွဲ့လို့နော်ဟိုဘက်လိုက်မှုအဂတိလိုက်စားမှုခေါ်တယ်အဂတိဆိုတာကိုကြိုက်တဲ့ဘက်ကိုနေတာနော်အဲ့ဒါမျိုးကတန်ဃာတော်တွေကလုံးဝကင်းရမှာဖြစ်တဲ့အတွက်တန်ဃာနဲ့မင်းနဲ့ကလုံးဝမအဆပ်ဘူးလုံးဝလည်းမသက်ဆိုင်ပါဘူးဒီလိုအော်နေခြင်းကိုကဘုရားရှင်ရဲ့အဆုံးအမကိုဟိုထဲထဲဝင်ဝင်နားမလည်လို့လို့ပဲဦးဇင်းတော့ယုံကြည်တယ်နားလည်ထားတောင်မှထဲထဲဝင်ဝင်လိုက်နာကျင့်သုံးမှုမရှိလို့အဲ့တော့တန်ဃာတွေကဒါတန်ဃာအလုံးမဟုတ်ဘူ
းတမပြီးတော့မိခွန်းနှစ်ခုဆက်မေးလိုက်ပါမယ်ဗျာတခုကပြီးတော့မြန်မာနိုင်ငံမှာလက်ရှိနိုင်ငံရေးအရလုပ်ပိုင်ခွင့်တစ်ခုခုပေါ့လုပ်ပိုင်ခွင့်ဆိုရင်ပြီးတော့အုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးဒီလိုကဏ္ဍအတီးတီးရေးကြည့်တဲ့ကဏ္ဍအတီးတီးမှာတိုင်းပြည်မှာရှိနေတဲ့ဟလာလူမျိုးပေါင်းစုံဘာသာပေါင်းစုံပါဝင်လှုပ်ဆောင်ခွင့်ရဖို့ကိစ္စကတိုင်းပြည်ငြိမ်းချမ်းသာရဖို့ပြောရတဲ့ဘယ်လောက်ရေးကြည့်တယ်လို့ပြောလို့ရပါမယ်ဗျာ
ဒါကတော့ဘယ်လောက်ရေးကြည့်တယ်ဆိုတာအရေးကြီးဆုံးပဲလို့တော့ဦးစင်ပြောခြင်းတယ
်တင်ပါဗျာ
ဘာဖြစ်လို့လဲဆိုတော့ဒီယုံကြည်မှုအတီးတီးနဲ့နေကြတာ
တင်ပါဗျာ
သို့တော့သူယုံကြည်မှုလည်းကိုအလေးလေးစားဖို့လိုတယ်ကိုယုံကြည်မှုလည်းကိုလေးစားဖို့ကာကွယ်ဖို့လိုတယ်เนาะလေးစားဖို့လည်းလိုတယ်ကာကွယ်ဖို့လည်းလိုတယ်ကိုဒါပေမဲ့ကိုယုံကြည်မှုကိုကာကွယ်တဲ့နေရာမှာသူတို့ဘာကိုထိခိုက်ဖို့တော့မလိုဘူးလေအဲ့တော့အပြန်အလှန်စူးစီးညီညွတ်ပြီးတော့เนาะတယောက်ကိုတယောက်အပြန်အလှန်လေးစားတဲ့เนาะအခုဒီမှာဆိုရင်တကယ်တော့ခုနကဦးစင်ပြောတဲ့စနစ်ပဲဗျ Constitution ကြီးတကယ်ဟိုခိုင်မာတဲ့ဥပဒေသားကြီးကိုအားလုံးကဘာသာပေါင်းစုံလူမျိုးပေါင်းစုံတိုင်းသားအားလုံးနိုင်ငံသားအားလုံးကအခုအမေရိကန်နိုင်ငံကြီးဆိုရင်နိုင်ငံသားအားလုံးက ဒီ state တွေမှာလဲ state law ရှိတယ်မလားဟဲ့လားနိုင်ငံဆိုနိုင်ငံ law ရှိတယ်နိုင်ငံ law ကိုလဲ state တွေကလေးစားတယ် state law ကိုလဲ state တိုင်းမှာလေးစားတယ်နောက်တစ်ခါဒီနိုင်ငံသားအားလုံးကနိုင်ငံဥပဒေကြီးကိုလေးစားထားတယ်လေးစားအလေးထားတဲ့လူများတယ်ပေါ့ဗျာเนาะဟိုချွေရင်းသူကတော့ရှိတာပဲဘယ်နေရာဖြစ်ဖြစ်တဲ့ရှောက်ပြောရင်မကုန်နိုင်ဘူးပေါ့ဒါပေမဲ့အလေးထားတဲ့လူများလို့ဒီနိုင်ငံကြီးအောင်မြင်နေတယ်ငြိမ်းချမ်းနေတယ်เนาะညီညွတ်နေတယ်နော်အဲ့တော့အခုလည်းမြန်မာနိုင်ငံအတွက်အထူးလိုအပ်တာမြန်မာနိုင်ငံသည်လူမျိုးပေါင်းစုံနော်ဘာသာပေါင်းစုံရှိနေတဲ့နေရာဘယ်ဘာသာမရှိရဘူးလို့ဆိုပိုင်ခွင့်မရှိဘူးဆိုရန်လည်းမသိဘူးနော်အဲ့တော့အားလုံးဒီဘာသာအောင်စုံလူမျိုးပေါင်းစုံပါဝင်ပြီးတော့နော်အားလုံးညီညွတ်တဲ့အခွင့်အရေးနဲ့နော်ဟိုဒီစစ်မှန်တဲ့လမ်းစဉ်တစ်ခုကိုအားလုံးယုံယုံကြည်ကြည်လေးလေးဆားဆားတန်ဖိုးထားပြီးသွားဖို့လိုပါတယ်
ပြီးတော့ညီကုန်းကျုံအနေနဲ့ဆရာတော်ကိုလျှောက်ထားမိမြင်ကျင်တာကအခုလက်ရှိမြန်မာနိုင်ငံနဲ့ပတ်သက်ရင်ကမ္ဘာပေါ်မှာအပြင်းထန်ဆုံးဖြစ်နေတဲ့ကိစ္စမြန်မာနိုင်ငံလက်ရှိအခြေအနေမှာကမ္ဘာပေါ်မှာအဝေးဘန်းခံရဆုံးဖြစ်နေတဲ့ကိစ္စရခိုင်ပြည်နယ်ကိစ္စပါဗျာဒါပြည်နယ်ကိစ္စနဲ့ပတ်သက်ပြီးတော့တိုက်ပွဲတွေဖြစ်တာလူကြုံရေးဖြစ်တာဒီဘိုင်းအစားပြီးတော့ကလူသားပေါ့ဗျာရခိုင်ပြည်နယ်မှာဘေးဒုက္ခကြားတဲ့လူသားတွေထွက်ပြေးသွားရတဲ့သူတွေကိုယ်ကိုယ်အိမ်နဲ့မနေနိုင်ကြတဲ့သူတွေများကြီးရှိထားပါတယ်ဆိုတော့ဒီလူတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံသူနိုင်ငံသားတွေဘလို့နားလေတင်တယ်ဘလို့သဘောထားတင်တယ်ဆိုတာလေးများဆရာတော်မိန့်ကြားပေးလို့ရပါမလားခ
င်ဗျမြန်မာနိုင်ငံသူနိုင်ငံသားအားလုံးအနေနဲ့ကတော့ဆင်းရဲဒုက္ခရောက်နေတဲ့ပုဂ္ဂိုလ်အားလုံးကိုနော်ကရုဏာတရားကရုဏာဆိုတဲ့သဘောကကိုယ့်ထက်နှိမ်ကြသူဆင်းရဲသူပင်ပန်းသူတွေအပေါ်မှာနော်ဟိုကယ်တင်လိုတဲ့စိတ်ကူညီလိုတဲ့စိတ်ဆောင်းလျှောက်လိုတဲ့စိတ်နဲ့နော်ဝိုင်းဝန်းပြီးကူညီဖေးမကြဖို့လိုပါတယ်အဲ့တော့ဒီနေရာမှာဦးဇင်းတို့ဒုက္ခရောက်နေကြတဲ့ပုံကိုယ်တွေစစ်ဆိုတာတော့ဘယ်စစ်မှမကောင်းပါဘူးเนาะဘယ်လိုစစ်မျိုးမှမရှိသင့်ပါဘူးအခုမြန်မာနိုင်ငံမှာရှိနေတဲ့အနေအထားတွေကလည်းမဖြစ်သင့်တဲ့အနေအထားတွေမှာဖြစ်ပေါ်နေတယ်အဲ့တော့ဦးဇင်းကတော့အားလုံးကိုမြစ်တိုင်ရက်ခံပြီးပြောချင်တာကเนาะစုစုစည်းစည်းညီညီညွတ်ညွတ်နဲ့အခုတိုင်းပြည်ကြီးမှာเนาะအဖက်ဖက်ကလိုအပ်ချက်တွေနဲ့ဖြစ်နေပါတယ်ချွေရင်းချက်တွေပျက်စီးမှုတွေနဲ့ရှိနေတယ်နိုင်ငံရဲ့ CEO တွေလည်းမလုံဘူးနောက်နိုင်ငံသားအချင်းချင်းမှာလည်းညီညွတ်မှုကင်းနေတယ်နောက်ပြီးတော့ဟိုဘယ်လိုပြောမလဲတဘာဝဘေးရန်အန်တယ်ဆိုတော့ environment ကြီးတစ်ခုလုံးပြည့်စည်နေတာပေါ့ဗျ environment ကိုတန်ဖိုးထားပြီးတော့လူသားအရင်းမြစ်တွေအားလုံးအချင်းချင်းညီညွတ်ရိုင်းပင်းကြပြီးတော့တယောက်နဲ့တယောက်ကူညီကြပြီးတော့နော်ဟိုငိမ့်ချမ်းတဲ့တာယာဝပြောတဲ့လူပေါင်းတဲ့တစ်ခုကိုတိဆောက်ကြဖို့အတွက်နော်မေတ္တာတရားတွေကရုဏာတရားတွေနဲ့နော်စစ်မှန်တဲ့လမ်းစဉ်တစ်ခုကိုအရင်ဦးဆုံးเนาะတိဆောက်ကြရအောင်အားလုံးယုံကြည်တဲ့ယုံကြည်တဲ့အားလုံးလိုက်နာမဲ့နဲ့လေးစားနိုင်တဲ့เนาะလမ်းစဉ်တစ်ခုကိုရွေးချယ်တိဆောက်ပြီးတော့နိုင်ငံကိုစနစ်တကျတည်ထောင်ပါမယ်ဦးစင်းတို့နိုင်ငံကြီးကအကွာเนาะဟိုအခုချိန်ဒီစာလုံးကြီးမဆရသေးတဲ့နိုင်ငံလို့ဦးစင်းကတော့မြင်ပါတယ်အခုချိန်ဒီပြိပက္ခတွေကြားထဲမှာပဲတန်တရားလည်နေတုံးပါအဲ့တော့ပြိပက္ခဖြစ်ရခြင်းကလည်းခုနငါတော့ကောနေကြပေါ့လို့လို့ပေါ့နော်အဲ့တော့ကိုအတ္တတွေကိုရှည်တမ်းမတင်ကြပဲနဲ့ဒီတိုင်းပြည်ကြီးနဲ့ဒီနိုင်ငံနဲ့ဒီနိုင်ငံသားအားလုံးဆိုတဲ့စိတ်ကလေးတွေအားလုံးမွေးပြီးတော့ငါတို့တွေအားလုံးတညီတညွတ်ထဲငြိမ်ငြိမ်ချမ်းချမ်းချမ်းချမ်းသာသာနေနိုင်ဖို့เนาะအားလုံးစိတ်ကလေးတွေမွေးမြူကြပြီးကူညီကြပါရိုင်းပင်းကြပါစောင့်ရှောက်ကြပါနောက်ပြီးတော့เนาะအပြန်အလှန်เนาะမေတ္တာထားကြပါလို့ဦးဇင်းတော်ဒါလေးပဲပြောချင်တာဒီ
မြန်မာရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအစီအစဉ်နောက်ပိုင်းမှာတော့မြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာတစ်လွှာထူးခြားဆန်းများစတာတွေနားဆင်ရဖို့ရှိပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့တနင်္လာနေ့မနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 40 48နဲ့လိုင်းလံမီတာ190ကပါဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများကမ္ဘာတစ်လွှားထူးခြားစံပြသတင်းစာတာတွေကိုနားဆင်ရဖို့ရှိတဲ့အထက်မှာတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုအရင်နားဆင်ရပါမယ်။ဒီတစ်ပတ်မှာတော့ချင်းဝေပြန်မဆက်နိုင်ဘူးဆိုတဲ့နောက်ဆက်တွဲဘန်ကရက်တီအကြောင်းကိုဦးစီသူအောင်မြင့်ဆွေးနွေးတင်ပြတာပြီးအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ
်ပြီးခဲ့တဲ့ရက်ပိုင်းကပြည်တွင်းမှာပုဂ္ဂလိကဗန်တချို့ပြိုလဲတော့မယ်ဆိုပြီးလုပ်ငန်းရှင်တချို့နဲ့ပြည်သူတချို့ကအငွေတွေပြန်ထုတ်ခဲ့တဲ့ငွေတွေနဲ့ရွှေဝယ်ဒေါ်လာဝယ်တာကြောင့်ရွှေဈေးဒေါ်လာဈေးတွေမကြုံဘူးအောင်မြင့်တက်သွားတယ်ဆိုတဲ့သတင်းတွေဖြစ်ပေါ်ခဲ့ပါတယ်လက်တွေ့အဖြစ်လဲပုဂ္ဂလိကဗန်တချို့မှာအငွေပြန်ထုတ်သူတွေရှိခဲ့တယ်လို့ရွှေဈေးဒေါ်လာဈေးစံချိန်တင်မြင့်တက်တာမျိုးလဲဖြစ်ခဲ့ပါတယ်ရွှေဈေးဟာသမိုင်းတစ်လျှောက်အမြင့်ဆုံးအဖြစ်တစ်ကြက်သားကြက်73သိန်းကျော်ဈေးပေါက်ခဲ့တာပါကောလာဟလတွေထွက်ခဲ့တယ်လို့တကယ်ပဲပုဂ္ဂလိကဗန်တချို့ပြိုလဲနိုင်တယ်ဗန်တွေကနေငွေထုတ်ပြီးဝယ်ယူမှုများခဲ့လို့ရွှေဈေးဒေါ်လာဈေးမြင့်တက်သွားရတယ်ဆိုတာကရောအဖြစ်မှန်ပဲလားဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ကူရပါအဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်
။ဘန်ကိစ္စကောလာဟလဖြစ်ပေါ်စေတာကတော့ပြည်ခဲ့တဲ့ဩဂုတ်လ22ရက်နေ့မြန်မာနိုင်ငံစီးပွားရေးလုပ်ငန်းရှင်များအသင်းဖွဲ့စည်းတဲ့နေ့ကစတာပါ။အဲ့ဒီနေ့မှာနိုင်ငံအဖြစ်တာဝန်ယူမဲ့ဈေးကဘာကုမ္ပဏီပိုင်ရှင်ဦးခင်ရွှေက2019စက်တင်ဘာလကုန်တာနဲ့စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့သူတို့ချေးယူထားတဲ့ငွေတွေပြန်ဆက်ဖို့ဘန်တွေကနေအကြောင်းကြားထားကြောင်းသူတို့အနေနဲ့စီးပွားရေးလုပ်ငန်းအဆင်မပြေကြကြောင်းပြန်မဆက်နိုင်ရင်လဲဘန်တွေရဲ့တရားစွဲဆိုတာကိုခံရမှာဖြစ်ကြောင်းအဲ့ဒီလိုအခြေအနေကြုံရရင်လုပ်ငန်းတွေအခက်အခဲအကျက်အတဲတွေ့ပြီးပျို့လဲသွားနိုင်ကြောင်းသူတို့စီးပွားရေးလုပ်ငန်းရှင်ကြီးတွေရဲ့လုပ်ငန်းတွေသာပျို့လဲကုန်ရင်ဆက်ဆက်တဲ့လုပ်ငန်းတွေအပါအဝင်အောက်ခြေအလုပ်သမားတွေအထိပါထိခိုက်သွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။နောက်9ရက်အကြာဩဂုတ်လ28ရက်နေ့မှာတော့လွတ်တော်ရင်မေးမြန်းမှုနဲ့ပတ်သက်ပြီးဗဟိုဘဏ်ဒုဥက္ကဋ္ဌဦးစိုးသိန်းကပြန်မဆက်နိုင်တဲ့ဘဏ်ချင်းငွေ NPL Non Performing Loan တွေနဲ့ပတ်သက်ပြီးရှင်းလင်းပြောဆိုခဲ့ပါတယ်သူပြောဆိုချက်အရစီးပွားရေးလုပ်ငန်းရှင်တချို့ဟာဗန်တွေကနေငွေတွေချေးယူထားပြီးအဲ့ဒီအချိန်ကစဒီကနေ့အချိန်ထိအတိုးရောအရင်းပါလုံးဝမဆက်တဲ့ငွေချေးအမြောက်များရှိနေတဲ့အကြောင်းအဲ့ဒီချင်းငွေတွေနဲ့ပတ်သက်ပြီးငွေချေးထားတဲ့လုပ်ငန်းရှင်တွေနဲ့အချိန်အများကြီးယူပြီးအပေးယူလို့နှိမ့်နိုင်ခဲ့ကြောင်းအခုနောက်ဆုံးအဲ့ဒီလိုငွေချေးပြီးအတိုးရောအရင်းပါမဆက်သူတွေကိုဗန်တွေဘက်ကအလျှော့ပေးဆောင်ရွက်ဖို့မရှိတော့တဲ့အကြောင်းဖြေကြားခဲ့ပါတယ်ဘဟုဘန်ဒုဥက္ကဋ္ဌဦးစိုးသိန်းရဲ့အဲ့ဒီပြောစကားဟာချင်းငွေယူပြီးအတိုးလည်းမပေးပြန်လည်းမဆက်တဲ့စီးပွားရေးလုပ်ငန်းရှင်တွေကြားအတော်လေးကြရက်ရိုက်သွားပါတယ်။နောက်ပိုင်းတော့ဘဟုဘန်ဟာဒုဥက္ကဋ္ဌဦးစိုးသိန်းရဲ့လွတ်တော်တွင်ပြောဆိုချက်ဟာဘဟုဘန်ရဲ့သဘောထားအပြည့်အဝမဟုတ်တဲ့အကြောင်းချင်းငွေပြန်မဆက်နိုင်တဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့ဆက်ပြီးနှိမ့်နိုင်သွားမယ်အကြောင်းကြေညာခဲ့ပါတယ
်။ဘဟုဘန်ကအဲ့လိုကြေညာချက်ထုတ်လိုက်မှစီးပွားရေးလုပ်ငန်းရှင်ကြီးတွေဗန်ချင်းွေပြန်မဆက်နိုင်တဲ့ပြဿနာအတီးပြုတ်လို့ဖြစ်သွားပြီးပုဂ္ဂလိကဗန်တချို့ကနေပြည်သူတချို့ငွေထုတ်ယူမှုစဖြစ်လာတာပါဒီပြဿနာအတွက်နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကကောလာဟလတွေကိုမယုံကြည်ဖို့ပြောဆိုခဲ့တယ်လို့ဘိုးဗန်ဘက်ကလည်းဗန်မှာငွေအပ်ထားသူတွေကိုစိတ်မပူဖို့ထုတ်ယူမယ်ဆိုရင်ကြက်ငွေထရီလီယံနဲ့ချီပြီးပြင်ဆင်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ်အဲ့ဒီနောက်ပိုင်းဗန်တွေကနေငွေထုတ်ယူမှုပြန်လျော့သွားပြီးပြဿနာပြီးဆုံးသွားပါတယ်တိုက်ဆိုင်တယ်လို့ပဲပြောရမလားဘန်တွေအဲ့လိုသတင်းထွက်ပြီးပြည်သူတွေငွေထုတ်ယူနေခြင်းတချို့စုဆောင်မှုအတွက်ရွှေကိုတန်းစီဝယ်နေခြင်းနိုင်ငံတကာပေါက်ဈေးမှာလည်းရွှေဈေးဟာအမြင့်ဆုံးကိုရောက်ခဲ့ပါတယ်ဩဂုတ်လ9ရက်နေ့မှာနိုင်ငံတကာပေါက်ဈေးရွှေတောင်စဒေါ်လာ1500ကနေစက်တင်ဘာလ4ရက်နေ့မှာတော့တောင်စ1550ကျော်အထိတက်သွားပါတယ်ဖြစ်ချင်တော့ဒေါ်လာဈေးကလည်းစက်တင်ဘာ9ရက်နဲ့6ရက်နေ့တွေမှာဒေါ်လာ1545ကျပ်ကနေ1565ကျပ်ရောက်သည့်အထိမတီးမငြိမ်မြင့်တက်တာနဲ့သွားကြုံပါတယ
်အကျိုးဆက်ကတော့ရွှေဈေးဟာမကြုံစဘူးတစ်ကျပ်သား73သိန်းအထက်ရောက်သွားစေခဲ့ပါတယ်
နိုင်ငံတကာဈေးကွက်မှာရွှေဈေးတအောင်စဒေါ်လာ50လောက်ပြန်ကျသွားပြီးပြည်ရင်းမှာလည်းဒေါ်လာဈေးတဒေါ်လာကျပ်1530ဝန်းကျင်ပြန်ရောက်သွားတဲ့နောက်တနေ့မှာတော့မြမရွှေဈေးဟာတစ်ကျပ်သားကျပ်1,340,000အောက်အထိထိုးစင်းသွားခဲ့တာတွေ့ရပါတယ်တကယ်တော့မြန်မာနိုင်ငံတည်းကရွှေဈေးဆိုတာဟာနိုင်ငံတကာဈေးကွက်ကရွှေဈေးနဲ့ဒေါ်လာဈေးအတက်အကျကိုလိုက်ပြီးပြောင်းလဲနေတာမျိုးပါတစုံတစ်ယောက်ကဖန်တီးနေတာမျိုးတော့မဟုတ်ပါဘူးနိုင်ငံတကာရွှေပေါက်ဈေးမြင့်ရင်ဒေါ်လာဈေးတက်ရင်ပြည်ရင်းရွှေဈေးတက်မှာဖြစ်ပြီးနိုင်ငံတကာဈေးကျရင်ဒေါ်လာဈေးကလည်းနှိမ့်နေရင်ပြည်ရင်းရွှေဈေးကျမယ်ဆိုတဲ့အနေအထားမျိုးပါတကယ်လို့ပြည်ရင်းရွှေဈေးနှုန်းဟာနိုင်ငံတကာပေါက်ဈေးနဲ့တွက်လို့မြင့်နေရင်ပြည်ပကနေမြန်မာနိုင်ငံတည်းရွှေသင်းနဲ့ကုန်တွေရိအစင်နဲ့ရှိနေပါတယ်အထူးသဖြင့်တရုတ်နဲ့ထိုင်းကပါအလားတူပြည်ရင်းမှာဈေးနှိမ်ကျနေရင်ပြည်ပကိုထုတ်သွားမဲ့ကုန်တွေတွေကလည်းအမြဲပဲရှိနေပါတယ်အထူးသဖြင့်မြမရွှေတွေဟာရွှေတင်သွင်းခွင့်ပိတ်ထားတဲ့အိန္ဒိယဘက်ကိုမှောင်ခိုလန်းအမျိုးမျိုးကနေသွင်းကြပါတယ်အထိပယ်ကတော့ပြည်ရင်းရွှေဈေးကဟာနိုင်ငံတကာရွှေဈေးကကဈေးနှုန်းအတိုင်းမတိမ်မငြိမ်ရှိနေတာမျိုးဖြစ်ပါတယ်ဖြစ်ချင်တော့အခုရွှေဈေးခုန်တက်တယ်ဆိုတော့စက်တင်ဘာလဇန်ဟာရှမ်းပြည်နယ်မြောက်ပိုင်းမန္တလေးလာရှိုးမူဆယ်ကားလမ်းမှာတိုက်ပွဲတွေဖြစ်နေပြီးကုန်သွယ်ရေးလမ်းကြောင်းပိတ်နေခြင်းနဲ့တိုက်ဆိုင်နေပြီးတရုတ်ဘက်ကရွှေတွေမသွင်းနိုင်ပါဘူးတခြားတစ်ဖက်မှာလည်းမိုးရင်းဖြစ်တဲ့အတွက်မြမရွှေရင်းတွေကနေရွှေအထွက်နည်းနေခြင်းနဲ့ပါတိုက်ဆိုင်သွားတော့ပြည်ရင်းမှာရွှေနေပြီးနိုင်ငံတကာပေါက်ဈေးထက်ဈေးနည်းနည်းပိုများသွားတာမျိုးဖြစ်ပါတယ်ဒေါ်လာဈေးကတော့အစိုးရဘတ်ဂျက်ကုန်သွယ်မှုလုံငွေပုံငွေတွေနဲ့ဆက်ဆက်တာကြောင့်အခုပြဿနာနဲ့တိတ်ပြီးမပတ်သက်ပါဘူ
းတကယ်တော့လက်ရှိပုဂ္ဂလိကဘဏ်တွေကြုံနေရတဲ့ပြဿနာဆိုတာဟာအရင်စစ်ဆိုးရခက်ကလေးကသတိတဲလာတာပါဆီယနာရှင်တွေဟာသူတို့နဲ့နီးစပ်တဲ့လုပ်ငန်းရှင်ကြီးတွေကိုလက်ညှိုးထိုးပြီးဘဏ်လုပ်ငန်းလုခွင့်ပေးခဲ့တယ်လို့ဘဏ်လုထုံလုံးကြီးစီမင်းစည်းကမ်းတွေကိုဂရုမစိုက်ပဲဘသူကတော့ဘဏ်လုပ်ငန်းအတွက်ဘလောက်ငွေချေးပေးလိုက်ပါဆိုသည့်အထိအမိတ်ပေးဆွတ်ဖက်ခဲ့တာပါအဲ့ဒီချိန်ကလေးကရှိလာတဲ့ပြန်မဆက်နိုင်တဲ့ဘန်ချင်းွေပြဿနာ NLD ဆိုရလက်ထက်2018ခုနှစ်ရောက်မှစနစ်တကျဖြစ်အောင်စပြီးကင်တွယ်လာတာဖြစ်ပါတယ်မြမငွေကြေးစနစ်တည်ငြိမ်မှုပုဂ္ဂလိကဘန်တွေအနေနဲ့လည်းနိုင်ငံတကာအဆင့်တန်းမီပြီးဈေးကွက်စီးပွားရေးနဲ့သဟဇာတဖြစ်ဖို့ဆိုရင်ပြန်မဆက်နိုင်တဲ့ဘန်ချင်းွေ non performing loan ပြဿနာအပါအဝင်အခြားပြဿနာတွေကိုဘန်လုံထုံလုံးဤဒါမှမဟုတ်ရင်ဥပဒေကြောင်းအရဖြေရှင်းဖို့လိုအပ်နေကြောင်းပါ
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အပြီးမှတော့အခုတခါမရေးတနာကျော်အစည်းအဝေးတင်ဆက်မဲ့မြန်မာပြည်မှပေးစာများအစည်းအဝေးကိုနားဆင်နိုင်ပါပြီ
မင်္ဂလာပါရှင်ဗီဒီယိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်။အခုတော့ VOE သောရရှင်တွေကျမတို့စီကို Facebook Messenger အသုံးပြုပြီးတော့ရေးလာကြတဲ့စာတူလေးတွေအမှတ်ချက်လေးတွေကိုဖော်ပြပေးခြင်းပါတယ်။သောရရှင်မောင်ထုက Messenger ကိုအသုံးပြုပြီးတော့ရေးလာတာမှာတော့မင်္ဂလာပေါင်းနဲ့ပြည့်ဝပြီးတော့မြန်မာနိုင်ငံထောက်ရအေဂျင့်တာယာပါစီ VOA သတင်းဌာနကိုလည်းအထူးကျေးဇူးတင်ပါတယ်တဲ့မင်္ဂလာရှိတဲ့ဆုတောင်းဖြစ်ပါတယ်ဆော့ဟန်တီပေါ်ဆိုတဲ့သရရှင်ကတော့မင်္ဂလာပါ VOA ခင်ဗျာထောက်ရရက်တည်နိုင်ပါစီအမြဲတမ်းနားထောင်ဖြစ်ပါတယ်တဲ့အနှစ်30လောက်အားပေးလာခဲ့ပါပြီအခုထက်ထိပါပဲရေဒီယိုပိုင်းကိုအင်တာနက်ကနေနားထောင်ချင်တာဒါပေမဲ့ရှာမတွေ့ပါဘူးလမ်းညွန်ပေးပါဦးတဲ့ဟုတ်ကဲ့ပါအင်တာနက်ဆိုတဲ့နေရာမှာဒီကွန်ပျူတာအင်တာနက်ကိုအသုံးပြုပြီးတော့လားဒါမှမဟုတ် Facebook ကနေပြီးတော့နားထောင်ကြတာလားဆိုတာနှစ်မျိုးရှိပါတယ်เนาะအင်တာနက်ပေါ်ကနားထောင်ကြနေဆိုတော့ကျမတို့ရဲ့ website လိပ်စာဖြစ်တဲ့ bambis.voanews.com ဆိုတဲ့လိပ်စာကိုရိုက်ထည့်လိုက်တာနဲ့ကျမတို့အိမ်မှာနားထောင်ရန်ဆိုပြီးတော့ပင်မစာမျက်နှာမှာတွေ့နိုင်ပါတယ်ဒါမှမဟုတ်လေတယ်လီဖုန်းနေရာနားထောင်မယ်ဆိုရင်ကျမတို့ VOA မြန်မာပိုင်းရဲ့ application ကို download လုပ်ရပါတယ်အဲဒီကနေနားဆင်နိုင်ပါတယ်ရှင်ဒါမှမဟုတ်အများနားဆင်နေကြသလိုလွယ်လွယ်ကူကူ Facebook စာမျက်နှာကနားထောင်ခြင်းနဲ့ဆွေးနွေးကျမတို့ရဲ့ VOA မြန်မာပိုင်း Facebook စာမျက်နှာကိုတွားပါ VOA Bambies News ဆိုပြီးတော့လိုက်တာနဲ့ကျမတို့ဒီ Radio ရုပ်မြင်သံကြားဓာတ်ရိုက်ထုတ်လွှင့်တဲ့အချိန်တွေမှာ Facebook စာမျက်နှာပေါ်မှာကျမတို့ရဲ့အစီအစဉ်တွေလာပါလိမ့်မယ်အဲဒီကနေပြီးတော့ဓာတ်ရိုက်နားထောင်လို့ရပါတယ်အစီအစဉ်ဟောင်းတွေကိုလည်း Internet ပေါ်ကပဲဖြစ်ဖြစ်ဒီကုနာ Facebook ကိုအသုံးပြုပြီးတော့ telephone ကနေပြီးတော့ပဲဖြစ်ဖြစ်အဟောင်းတွေကိုလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။ Facebook ပေါ်ကကျမတို့ရဲ့စာမျက်နှာလေးကို share ကြည့်လိုက်ပါနော်။ကျေးဇူးတင်ပါတယ်ရှင်။နောက်ထပ်ဝေယံဖြိုးဆိုတဲ့သွားရှင်။စာတူတွေလေးနဲ့ရေးပြီးမေးလာတာမှာတော့ VOA သတင်းတွေကိုတရားဝင်ယူတင်ခြင်းဘယ်လိုလုပ်ဆောင်ရမလဲတဲ့။ဟုတ်ကဲ့ပါ။တင်လို့ရပါတယ်ကိုဝေယံဖြိုးကြီးကျမတို့ VOA သတင်းဌာနကဖော်ပြပေးတဲ့သတင်းဆိုရင်အဲ့ဒါကိုဟိုကိုစာမျက်နှာပေါ်မှာ share လိုက်ပါပြီးသွားရင်ကျမတို့ VOA မြန်မာသတင်းဌာနရဲ့အမှတ်တံဆိပ်ဒါမှမဟုတ်လဲ VOA မြန်မာပိုင်းသတင်းဆိုတာဖော်ပြပေးရင်ရပါပြီအဆင်ပြေပါတယ်နော်ကျေးဇူးတင်ပါတယ်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့ VOA ကိုစာရေးလာကြတာတွေကိုလည်းလက်ခံရရှိပါတယ်။အဲ့ထင်ကစာတချို့ကိုအခုပြောပြပေးကြပါမယ်။ချီးရပါတော့ VOA 102 102သားများမင်္ဂလာပါခင်ဗျာ။ကျွန်တော်ကိုယ်ပိုင်အမြင်လေးရင်ဖွင့်ပေးရစီလို့ပြောလာတဲ့သောရရှင်ကတော့စကိုင်းတိုင်းမင်းကြီးမြို့နယ်တောင်တွင်းဒေသမြို့မခုံသာရွာက VOA ကိုအမြင်နဲ့စာရေးလေးရှိတဲ့ကြော်မိုးနိုင်ခေါ်မိုးမိုးအဝေးရောက်မိုးမိုးဖြစ်ပါတယ်။သူကနိုင်ငံတကာနဲ့မြန်မာနိုင်ငံအခုဖြစ်နေတဲ့ကိစ္စရပ်တစ်ခုနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုရေးလာပါတယ်ရှင်
။2019မေလပိုင်းကဒေါန်ဆန်းစုကြည်ကိုအနောက်နိုင်ငံကပီးရခဲ့တဲ့ Freedom စုကိုအပြီးပြန်ရောက်သိမ်းဖို့ဆွေးနွေးခဲ့ကြပါတယ်။အခုတပန်ဆွေးနွေးလို့ရတဲ့ရလက်ကခဏရပ်ဆိုင်းဖို့အပြေရခဲ့တယ်။အနောက်နိုင်ငံဟာနိုင်ငံတကာရေးရာတွေကိုဆွတ်ဖက်ဖိအားပေးကလေးချင်းစိတ်ဆိုးငါအုပ်ဖို့ပြန်ပေးဆိုသလိုလူရင်စုချင်းမြင်လိုက်မလူရင်စုတွေကိုတစ်ခုချင်းပြန်သိမ်းလိုက်နဲ့စုပေးလိုက်တဲ့နိုင်ငံကြီးရဲ့ဂုဏ်သိက္ခာတွေမရှိတော့ဘူးလား။စုပေးခံရလို့ပေးလိုက်တဲ့နိုင်ငံကိုမျက်နှာချိုးသွေးနေဖို့မဟုတ်ပါစုပြန်လဲရုပ်သိမ်းခံရလို့မကျေနပ်เสียရလည်းဖြစ်เสียမလို့ပါဘူးစုတွေကိုအကုန်ပြန်ရုပ်သိမ်းလို့ရပါတယ်စုတွေရဖို့လည်းမတောင်းခဲ့ပါဘူးစုနောက်ကိုလိုက်တာမဟုတ်ပဲစုတွေကသာစုနောက်ကိုလိုက်ခဲ့တာပါ VOA ဝိုင်းတော်သားများကိုထိခိုက်လို့ရေမဟုတ်ပါကျွန်တော်အမြင်လေးပါဝိုင်းတော်သူသားများကဘာကြီးအတွက်အလှပန်းလေးတွေအမြဲလန်းဆန်းကြပါစေ
ပေးပြီးတော့မှပြန်တောင်းတာဟာကလေးချင်းစိတ်ဆိုးလို့ငါအိုးဘုတ်ပြန်ပေးဆိုလို့ဖြစ်နေပါတယ်ဆိုပြီးတော့ဒီသောရရှင်သူ့ရဲ့အမြင်ကိုထုတ်ဖော်ပြီးတော့ရေးလာခဲ့တာဖြစ်ပါတယ်ရှင်နောက်ထပ်သောရရှင်တစ်ယောက်ကတော့မေကွန်းထုတ်လာတာပါရည်ဆိုတဲ့သောရရှင်မှာ Facebook ကပဲရေးလာတာဖြစ်ပါတယ်သူက
အယက်သားဆိုးရတက်လာကမှကျွန်တော်တို့လက်လုံလက်စားတွေစီးပွားရေးအဆင်မပြေတာဘာကြောင့်ပါလဲသူ့ကိုမဲပေးခဲ့တဲ့သူတွေထဲမှာစိုက်ကားသမားလမ်းပေးဈေးတွေအများကြီးပါခဲ့ပါတယ်အခုဒုက္ခရောက်နေတာလဲလက်လုံလက်စားစိုက်ကားသမားနဲ့လမ်းပေးဈေးတွေပါဗျာမြန်မာနိုင်ငံဟာဒေါ်စုအစိုးရလက်ထက်မှာစီးပွားရေးတိုးတက်လာတယ်ဆိုတာလက်မခံနိုင်ပါဘူးဗျာ။သတင်းမီဒီယာသမားတွေအနေနဲ့စင်ရသားရက်ွက်တွေရဲ့သတင်းကိုဖော်ပြသင့်တယ်လို့ထင်ပါတယ် VOA ရေ
။ဟုတ်ကဲ့ပါ။သူကသတင်းမီဒီယာသမားတွေအနေနဲ့ဒီနွမ်းပါတဲ့သူတွေရဲ့သတင်းတွေလည်းဖော်ပြပေးပါဆိုလို့ဟုတ်ကဲ့။သတင်းမီဒီယာဆိုတဲ့နေရာမှာလည်းသတင်းဌာနမျိုးစုံရှိတယ်မလို့ကျွန်မကတော့ VOA ဒီမြန်မာဌာနကိုပဲကိုစားပြုပြီးတော့ပြောလို့ရပါမယ်။ကျွန်တော် VOA မြန်မာဌာနကဒီစင်ရချမ်းသာမျိုးရေးလက်ရှိဖြစ်နေတဲ့သတင်းတွေကိုသတင်းတင်တက်တယ်လို့အရေးကြီးရင်အရေးကြီးတယ်လို့ကျမတို့ရတဲ့အချိန်ပိုင်းအတွင်းမှာနောက်ဆုံးရထိတ်တန့်ရောက်သတင်းတွေထိတ်တန့်ရောက်နိုင်ငံတကာသတင်းတွေမြန်မာသတင်းတွေနဲ့ကဏ္ဍမျိုးစုံကသတင်းတွေကိုဖော်ပြပေးနေတာဖြစ်ပါတယ်ရှင်။ဒါတော့ဟိုချမ်းသာစင်ရင်မရွေးသတင်းဖြစ်ရင်ဖြစ်တယ်လို့မျိုးဖော်ပြပေးနေတယ်ဆိုတာအသိပေးချင်ပါတယ်နော်။လက်ရှိဖြစ်ပေါ်နေတဲ့ကမ္ဘာအရေးကိစ္စတစ်ခုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံနဲ့ဆက်ဆက်ပြီးတော့ဆွေးနွေးတင်ပြလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်ရှင်။သောရရှင်တကုံမျိုးတကဥလာထွန်းဖြစ်ပါတယ်။သူကရောဘတ်မူဂါဘီအကြောင်းဆွေးနွေးတင်ဆက်ပေးတာအရင်ကောက်ပါတယ်။ရောဘတ်မူဂါဘီဆိုတာတက္ကသိုလ်ပဲကွယ်လွန်သွားတဲ့ဇင်ဘာဝေသမရဟောင်းဖြစ်ပါတယ်။သူကဒီအစီအစဉ်ကိုသဘောကျလို့သူ့ရဲ့ Facebook မှာလည်း share လုပ်ထားပါတယ်။ကျွန်တော် Facebook မှာတည်တံလဲကောက်နှုတ်ချက်လုပ်ပြီးတော့တင်ပါသေးတယ်။ဆိုပြီးတော့သူဒီမြန်မာနိုင်ငံကအခြေအနေနဲ့ဒီဇင်ဘာဝေနိုင်ငံကအဖြစ်အပျက်ကိုနှိုင်းယှဉ်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုရေးပြလာပါတယ်။သောရရှင်နေနဲ့ဝေမျှပေးခြင်းပါတယ်။
ရောဘတ်မူဂါဘီအကြောင်းသုံးသက်ချက်ကအရန်ကိုကောင်းပါတယ်။အယုတ်မျက်နှာပန်းမျက်နှာလို့ပြောရမလားပါပဲ။တမိုင်းထဲကလူဆိုးကြီးတွေလို့ပြောရင်လည်းမမှားဘူးထင်ပါတယ်။ဖိလစ်ပိုင်ကဖာရီနန်မာကိုစ်လိုမျိုးလဲခက်ဆင်စင်တူလို့ပါပဲ။အဲဗမာကဘုံနေဝင်းနဲ့တော့မတူလောက်ဘူးထင်ပါရဲ့။ဘုံနေဝင်းဆီယာနာသင်းငယ်စင်ကတကယ်တော့သူတို့ဝါရားပြန့်ခဲ့တယ်လို့တိုင်းပြည်ကြောက်ထဲကြဖို့လက်တလုံးလို့ဆိုတာလုံးဝကိုမဟုတ်တဲ့အကြောင်းပြချက်ဆိုတာတမိုင်းကထင်ထင်ရှားရှားပြခဲ့ပါပြီ။ဆီယာနာသင်းမူကြီးနဲ့နိုင်ငံဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုဖျက်သိမ်းခဲ့တာအဆိုးဝါးဆုံးဖြစ်ပြီးဆီယနာရှင်စနစ်ကနေနောက်ပြန်မလှည့်နိုင်အောင်အသေးချလုပ်ခဲ့တာကိုတမိုင်းကတက်တည်ပြခဲ့တာထင်ရှားပါငင်းလို့မရအောင်အထင်ရှားဆုံးတက်တည်ကတော့ဗိုလ်ချုပ်ကြီးနေဝင်ကိုတိုင်းပြည်အာဏာသုံးရစလုံးကိုအနှင်းကြောင်းအာဏာသိမ်းစစ်ကောင်စီကကြီးညာချက်ထုတ်ပြန်ပြီးဆီယနာရှင်စနစ်ကိုအုပ်မြစ်ချခဲ့တာကထင်ရှားပါအာဏာသိမ်းခဲ့ပြီးကြာလာတော့မှ အာဏာရှင်ဖြစ်လာတာမဟုတ်ဘဲအမျိုးသားရေးအခြေခံပြီးစစ်အာဏာရှင်စနစ်ကိုတည်ထောင်ပေးခဲ့တာဖြစ်ပါတယ်။ဒါကတော့အင်တာမန်နဲ့ဤရမှာတရားပါ။ရောဘတ်မူဂါဘီတွေမကပါဘူး။ကမ္ဘာမှာတော်တော်များများဖြစ်ခဲ့ဘူးတဲ့ကိစ္စပါ။မြန်မာနိုင်ငံနမူနာပဲကြည့်မယ်ဆိုရင်ဘိုချူကြီးနေဝင်ဟာအာဏာစပ်ပြီးယူခါစားကပြည်သူလူထုတို့ကကြိုးဆိုကြပါတယ်။ထောက်ထားအနေနဲ့ပြောရရင်ဘိုချူကြီးနေဝင်ဟာအာဏာစပ်ယူတော့ကအင်တာန်ကောင်းတဲ့စေတနာနဲ့တက်လာတာပါ။ဒါပေမဲ့လူတွေကအာဏာမှာအကြာကြီးတည်မြဲလာပြီဆိုရင်တော့တဖြည်းဖြည်းရင်မှုပျက်စီးသွားကြတယ်လို့ဗိုလ်ချုပ်ကြီးနေဝင်ရဲ့မိတ်ဆွေတူလည်းဖြစ်တဲ့ရန်ကုန်တက္ကသိုလ်သမိုင်းပါမောက်ကဒေါက်တာကျော်သက်ကပြောပါတယ်ဆိုတော့အဲ့ဒီတိုင်မှာဖြစ်တယ်လို့ယူဆပါတယ်ကာကန်ရှင်ရဲ့ပင်ကိုစိတ်ထားနဲ့သူ့ရဲ့သဘာဝနဲ့ရောသက်ဆိုင်မနေနိုင်ဘူးလားရောဘတ်မူဂါဘီအကြောင်းပြောရင်ပေါ်လာတဲ့သမိုင်းချစ်လက်တစ်ခုပါပြန်လည်မိကွန်းကပိုစိတ်ဝင်စားစရာကောင်းလို့တမိုင်းထောက်ထားတက်တဲ့တခုကိုဖော်ပြလိုက်တာပါ
ဒါကတော့ VOA သောရရှင်နေနိုင်ငံတကာကအဖြစ်ပြက်တယ်မြန်မာနိုင်ငံကလူမှုရေးရာကိစ္စအဝဝနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သူတို့ရဲ့ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့စာတွေကိုဖော်ပြပေးခဲ့တာပါဟုတ်ကဲ့ဦးလာထွန်းကဒီမှာမေးထားတာက VOA သတင်းဆောင်မကို share လုပ်တော့တဲ့ကျွန်တော်တင်တဲ့ photo တွေတင်လို့မရပဲနဲ့ error ဆိုပြီးတော့ပုံတင်လို့မရတာကြာပါပြီကွန်ပျူတာပစ်ချာဖိုတာကပုံတွေတင်လို့မရလို့ကျွန်တော်တင်တဲ့ပုံကိုမင်းနဲ့ပို့လိုက်ပါတယ်ဘလို့လောက်ရမလဲဆိုတာတင်ပြီးရင်တိတ်ကိုကျေးဇူးတင်ဝမ်းသာရမှာပါတယ်ဟုတ်ကဲ့ဥလာတွန်းကိုကျွန်မ Messenger ကနေဆက်သွယ်လိုက်ပါမယ်ဥလာတွန်းရဲ့မေးခွန်းကိုကျွန်မတိတ်မရှင်းလို့ပါတင်လို့မရဘူးဆိုတာကျွန်မတို့စီကိုပို့လို့မရတာလားဒါမှမဟုတ်ရင်လည်းဒီ Facebook မှာတင်လို့မရတာကိုဆိုတာလားကိုတင်ကျွန်မတိတ်ပြီးတော့မရှင်းပါဘူးဘလို့ဖုန်းမျိုးစားနဲ့လုတ်တယ်လဲဆိုတာလည်းမသိလို့ကျွန်မ Messenger ကနေပြီးတော့အကြောင်းပြန်ပေးပါမယ်နော်သောရရှင်ရဲ့ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။နောက်ပိုင်းမှာတေးတောင်းတဲ့သောရရှင်တွေကိုလည်းအလှည့်ပေးချင်ပါတယ်ရှင်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ခုတော့ဒေတာနဲ့သောရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါမယ်။ Home Omser ဆိုတဲ့ကလေးမျိုးကသောရရှင်မြစ်တာဒေလက်ဆောင်တောင်းလာတာပါ
။နာမည်စတေမာလာ၁၈ရက်နေ့မှာကြာရောက်တော့မယ်ကျွန်တော်ရဲ့မွေးနေ့အတွက်မွေးနေ့ဒေသချင်းလေးတောင်းကျင်လို့ပါ။အရင်နှစ်တွေကထုတ်လွှင့်ပေးခဲ့တဲ့အတွက်လည်းမအေးသနာကြုံနေတကွ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။မင်းနှမျိုးအာတာကနှစ်ရဲ့ပထမဦးဆုံးကျောင်းအုပ်ကြီးအငိမ့်စားကျေးဇူးရှင်ဆရာကြီးဦးညံလင်းကွယ်လွန်ရဲ့မိသားစုဝင်တွေဖြစ်ကြတဲ့တောင်တွင်းကြီးမျိုးကဒေါ်ခင်ခင်ဝင်းမတ်ဝင်းမမဒေါ်ဝင်းမြတ်မြတ်ဆရာကြီးရဲ့တပည့်သားသမီးများဖြစ်ကြပြီးကျွန်တော်အကြောင်းနေဘက်တငယ်ချင်းတွေလည်းဖြစ်ကြတဲ့လက်ရှိမင်းတပ်မျိုးအထက်ကတစ်ကျောင်းအုပ်ဆရာကြီးမောင်ရှင်းဟာကနေဒါရောက်ဆရာဟ ோம் စင်းယောင်မလေးရှားမှသူနာပြုဆရာမကြီးမတ်ထန်ဝဲမင်းတပ်မျိုးမှဆာရေးဆရာမမတ်ရှင်းငိန်ရန်ကုန်မှမဟုံးမှန်ချင်းအပါဝင်မင်းနှမျိုးအာထာကနှင့်နဲ့အာထာကတက်မှမျိုးဆက်သစ်ចောင်းသားចောင်းသူလူငယ်များ VOA အဖွဲ့သူအဖွဲ့သားအားလုံးနားဆင်နိုင်ဖို့အတွက်အစူရောထူးအိမ်တင်ရဲ့ညီလေးရေဆိုတဲ့သချင်းကိုတောင်းဆိုခြင်းပါတယ်အရင်နှစ်မွေးနေ့သချင်းတွေထုတ်လွှင့်ပေးခဲ့တဲ့အတွက်လဲ VOA အဖွဲ့သားအားလုံးကိုအထူးကျေးဇူးတင်ပါတယ်ကိုစိတ်နှပြရှင်လန်းချမ်းမြေ့ကြပါစေ
ဒီတော့ဒီတော်ရရှင်တောင်းဆိုထားတဲ့ညီလေးရေဆိုတဲ့သချင်းလေးထုတ်လွှင့်ပေးခြင်းပါတယ်နော်ထွင်တင်တည်ဆိုထားတာဖြစ်ပါတယ်။ဒေတောင်းနဲ့သောရရှင်ရောတချစ် view ရေသောရရှင်တွေအားလုံးရောဒီတေးတောင်းခံရတဲ့သောရရှင်တွေရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်
။ဘုံကြီးလေးရေယုံကြည်ချက်နဲ့တက်ရှင်ခြင်းကကောင်းဆုံးပါ။ကမာလူကြီးအားမင်းတယောက်တည်းတက်တယ်ဝန်ပုံမလေးဘုရား။အတေချာစင်စားလူတွေကောင်းကိုရဲစူးစားကြတဲ့အခါမေအတာစိတ်ကိုမိပုံရှုံနိုင်မှာ။ဩညီလေးရဲ့ မနာလုံးပေါ်ဟုတ်တာပြောလိုက်အကြောင်းလေးကရှင်ပန်းကြီးရဲ့ပြေဝတဲ့အနဲ့အခြေပဲကိုပဲဒီပါအမှန်တရားတွေကပဲအမှရင်တွေကိုတိုက်ခိုက်ကြတဲ့အခါမင်းအသက်နဲ့ဘဝကိုဆွန့်လွတ်ထားနိုင်မှာယုံကြည်ပါမှန်တရားရိုးသားဆုံးလှုပ်ရှားဒုက္ခနဲ့ရင်ဆိုင်လာရင်မတူလုံးမမဟုတ်လားကြည်ပါမှန်ပြရိုသားဆုံးလှုပ်ရှားအကောင်းဆုံးကိုရှာဖွေပစ္စံနိုင်မမစ်တဲ့လောကကြီးတာယာဖို့ကောင်းသောရဲ့ချက်နဲ့လူငယ်လေးတယောက်ဖြစ်ပေါ်ကလူသားရိုင်းပေါ်မှာချစ်တဲ့စိတ်ကလေးချာ
ထွေးရင်တည်သိဆိုထားတဲ့ညီလေးရေဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOE မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွာတွေကိုတင်းငွေရည်နေညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်လေးမှာမြမပြီကဘေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာဝိုင်း Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်တော်ရရှင်နေအောင်ရှင်နှန်းချမ်းမြေကြပါစေ
။အိုဒီလေးရဲ့ယုံကြည်ချက်နဲ့သက်ရှင်ခြင်းကကောင်းဆုံးပါ။ကမ္ဘာကြီးအားမင်းတယောက်တည်းသက်သက်ဝန်ပုံကလေးပေါ်ရ။အသေးစားစင်စားလူတွေကောင်းကိုရဲ့စူးစားကြတဲ့အခါမင်းအတားစိတ်ကိုမိပုံရှုံနိုင်မှာ။အိုဒီလေးရဲ့မနာလို့ပေါ်ဟုတ်တာပြောလိုက်ကြောင်းလေးကွာ။ရှင်တည်းရဲ့ပြေဝရဲ့အနဲ့အတိပဲကိုမင်းသိပါအမှန်တရားတွေကပဲအမှရင်တွေကိုတိုက်ခိုက်ကြတဲ့အခါမင်းအသက်နဲ့ဘဝကိုဆွန့်လွတ်ထားနိုင်မှာယုံကြည်ပါမှန်တရားရိုးသားဆုံးလှုပ်ရှားဒုက္ခနဲ့ရင်ဆိုင်လာရင်မတုန်လှုပ်မှုလားယုံကြည်ပါမှန်တရားရိုးသားဆုံးလှုပ်ရှားကောင်းဆုံးကိုရှာဖွေပေးဆန္ဒိုင်မထွက်ချတဲ့လောကကြီးတာယာဖို့ကောင်းသောရဲ့ချက်နဲ့လူငယ်လေးတယောက်ဖြစ်ပေါ်ကွာလူသားရိုင်းအပေါ်မှာချစ်တဲ့စိတ်ကလေးထား
ဒါတော့မအေးသနာကျော်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာကျွန်တော် VOE ရဲ့ Radio Video နဲ့သတင်းစာသားတွေကိုဒီသောရရှင်ရဲ့ Mobile Phone ပေါ်မှာအချိန်မြွေအလွယ်တကူဖတ်ခြင်းနဲ့နားထောင်ခြင်းနဲ့ကြည့်ရှုခြင်းနဲ့ဆိုလို့ရှိရင်ကျွန်တော် VOA Mobile App ဆိုတဲ့ဟာကို download ထည့်သွင်းရယူနိုင်ပါတယ်ခင်ဗျာအခုတော့ကဘာတလွားထူခြားစမ်းများသတင်းများအစီအစဉ်အလှည့်ရောက်လာပါပြီကိုငင်းညမ်းနဲ့အတူမက်ခင်ဖြူတွေးတို့ကပြောပြကြမှာပါ
နီးယားနိုင်ငံကအသက်84နှစ်အရွယ်အဖွားဝတယောက်ဟာပြီးခဲ့တဲ့ဘက်ကအမွာဘူးကလေးနှစ်ယောက်မွေးဖွားခဲ့ပြီးကျန်းကျန်းမာမာရှိနေပါတယ်မန်ဂန်ယာမာယာရာမတ်တီဟာနောက်ဆုံးတော့အသက်84နှစ်အရွယ်မှာမှဖန်ပြွန်သရေသားနည်းပညာ IVF နဲ့ကိုဝင်ဆောင်နိုင်ခဲ့တာပါ။အိန္ဒိယနိုင်ငံအရှေ့တောင်ဘက်အန်ဒရပရာဒေ့ရှ်ပြည်နယ်ဂွန်ထွားမြို့ကလေးမှာအမွာဘူးမိန်းကလေးနှစ်ယောက်ကိုဗိုက်ခွဲမွေးနိုင်ခဲ့တာပါ။အသက်82နှစ်ရှိတဲ့သူ့ရဲ့ခင်မွန်းဖြစ်တဲ့သူကလည်းသူ့တို့ကလေးအရန်လူချင်းခဲ့ပြီးအကူမရတဲ့အတွက်အရန်ပျော်နေတယ်လို့ပြောပါတယ်။ဒါမှမဟုတ် BBC သတင်းအရကတော့ခင်ပွန်းဖြစ်သူဟာနောက်တည့်ရက်မှာပဲလေဖြတ်သွားပြီးအခုအချိန်မှာစိတ်ယုံတင်ချရတာပါ။ယာရာမတီရဲ့အမေဖြစ်သူကလည်းမိအရန်လူချင်းခဲ့တယ်လို့ပြောပြီးသူတို့ကလေးကိုစောက်ရှောက်မှာပါလို့ပြောပါရယ်။သူတို့လင်မယားဟာ1962ခုနှစ်ကတည်းကလက်ထပ်ခဲ့ကြတာဖြစ်ပြီးကလေးလူချင်းပေမဲ့လည်းမရခဲ့ပါဘူး။အခုမှဖန်ပြွန်သရေသားနီးပညာနဲ့ကလေးရခဲ့ပြီးကလေးတွေရောမိခင်ရောကြမ်းကြမ်းမာမာရှိနေပါရဲ့ရှင်။
ခဲ့တဲ့အပတ်က2020ခုနှစ်ဒီနေ့ကမ္ဘာစံချိန်သစ်တွေထိုးခဲ့တဲ့အထက်မှာထူးခြားတာလေးတွေကိုတင်ဆက်လိုက်ပါရစေ။အမေရိကန်နိုင်ငံအော်ရီဂွန်ပြည်နယ်ပို့တ်လန်မြို့ကဆက်ကပ်ဖျော်ဖြေသူဘရစ်နီဝါ့ချ်ဟာကီမီရောက်ထောင်ပြီးမြားကို6ချောင်းနဲ့အဝေးဆုံးပြစ်နိုင်တဲ့စံချိန်ကိုချိုးလိုက်ပါရစေ။ကီမီကောက်ကိုဒုတ်ချောင်း2ချောင်းပေါ်မှာထောင်တာဖြစ်ပြီးတော့ပေ40အကွာဝေးကနေပြစ်မှတ်ကိုလက်မသုံးဘဲ6ချောင်းနဲ့၄တင်ပြီးမြားပြစ်ခဲ့တာပါ။အမေရိကန်နိုင်ငံကပဲဂက်ဒီကာဟာယိုဗာကတော့အချင်း18ပေရှိတဲ့တိုက်တေနီယံနဲ့လှုပ်ထားတဲ့ဟူလာဂွင်းကြီးကိုခါမှလှည့်ပြပြီးဂင်းနစ်ကမ္ဘာစံချိန်ချိုးသွားပါတယ်။ဒီစံချိန်ဟာအမျိုးသမီးတွေထဲမှာအမြင့်ဆုံးဖြစ်ပြီးတော့ဒါကိုရဖို့အတွက်အနည်းဆုံး3ပတ်တိတိလှည့်ပြရမှာဖြစ်ပြီးတော့
နိုင်ယိုးချိုးမတက်လေ့ကျင့်ခဲ့ရတယ်လို့သူကပြောပါတယ်။နောက်ထပ်ဆန်းချိန်ချိုးသူနှစ်ဦးကတော့ UK နိုင်ငံကလီဆာနဲ့ခရစ်စ်ပစ်မန်တို့လင်မယားဇုံတွဲဖြစ်ပြီးတော့တမနစ်အတွင်းလက်တစ်ဖက်ထဲနဲ့ထင်းရှူးသစ်သားပြားတွေကိုရိုက်ချိုးပြတဲ့ဆန်းချိန်ကိုချိုးသွားတာပါ။တမနစ်အတွင်းလင်မယားနှစ်ယောက်ထင်းရှူးပြားစုစုပေါင်း900ကျော်ကိုရိုက်ချိုးပြခဲ့တာပါ။လီဆာဟာ UK နိုင်ငံမှာတဦးတည်းသောတိုက်ကွန်ဒိုကပတ်နက်အဆင့်ရှိသူအမျိုးသမီးဖြစ်ပါတယ်။အင်္ဂလန်မြောက်ပိုင်းယော့ရှိုင်ယာအရက်ကကေဗင်နစ်ကတော့ကမ္ဘာအမြန်ဆုံးရွေးရှားနိုင်တဲ့ဂိုဒေါင်ကားတစ်စီးကိုပိုင်ဆိုင်ထားတာပါဒီကားဟာမြင်းကောင်ရီ400အားတာဘိုအင်ဂျင်တက်ထားတာဖြစ်ပြီးတော့တနအီမိုင်80ကျော်မောင်းနိုင်တဲ့အတွက်ကမ္ဘာစံချိန်ကျိုးသွားတာပါခင်ဗျာ
မိုရိုကိုနိုင်ငံမြောက်ပိုင်းကချန်ကီယာကမ်းခြေတစ်ခုမှာတော့လမ်းမလျှောက်နိုင်တဲ့မတန်ဆွမ်းတွေပင်လယ်ထဲရေကူးနိုင်စေဖို့ကူညီခဲ့ကြပါတယ်ဂျာလီယာကမ်းခြေမှာပြုတ်လုတဲ့ဒီအစီအစဉ်မှာစေတနာဝန်ထမ်းတွေကဘိန်းတဲ့ကလတ်ထိုင်ဝီချဲသုံးပြီးမတန်စွမ်းတွေကိုရေထဲရောက်ဖို့နဲ့ရေထဲကပြန်တက်နိုင်စေဖို့ကူညီခဲ့တာပါ။အယ်ဆာဟီလ်ပရိုက်ဒါဖွဲ့ရဲ့အစီအစဉ်ဖြစ်ပြီးတော့မတန်စွမ်းတွေကမ်းခြေအရသာနဲ့ပင်လယ်ထဲမှာရေကူးမှုတွေအထွေအကျုံကိုရစေချင်လို့ပါလို့ဒီအဖွဲ့ရဲ့ဥက္ကဋ္ဌကပြောပါရယ်။ပင်လယ်ထဲမှာမတန်စွမ်းတွေအတွက်ရေထဲမျောနိုင်တဲ့ထိုင်ခုံကိုစီစဉ်ချပြီးတော့ဘေးနားမှာစေတနာဝန်ထမ်းတွေကိုစောင့်ပေးနေတာပါ။အခမဲ့ကူညီတာဖြစ်ပြီးဒီနှစ်မှာတော့မတန်ဆွမ်းအယောက်980ကိုပင်လယ်ထဲမှာရေကူးနိုင်အောင်စီစဉ်ပေးနိုင်ခဲ့ပြီးတော့2015ခုနှစ်ကတည်းကနွေရာသီရောက်တိုင်းအခုလိုပြုလုပ်လာခဲ့တာဖြစ်ပါရဲ့ရှင
်ကဘာဒရာထူးခြားဆန်းများသတင်းများအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ကျွန်တော် VOA ကိုဝေဖန်အကြံပေးစာတွေနဲ့အတူသွားရရှင်နေနားဆင်လို့တဲ့ဒေသချင်းတွေတောင်းရင်လည်းဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာရိုက်ကတဆင့်ဆက်သွယ်မယ်ဆိုရင် VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ် 855 ရန်ကုန်စာရိုက်ကြည့်ရန်ကုန်မြို့ဖြစ်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ဂီထက်ကပြောပြပေးမှာပါ။
ဆော်ဒီအာရေဗျရဲ့ရေနံလောက်ွက်တရပေါ်ပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တာကိုတုံ့ပြန်ဖို့အမေရိကန်ဘက်ကအစင်းနဲ့ပြင်ဆင်ထားပြီလို့သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။လက်သက်တရခံကိုတိထားပြီလို့ယုံကြည်ရတဲ့အကြောင်းတွေ့ထားပြီဖြစ်တဲ့အကြောင်းတနင်္ဂနွေနေ့မှာပဲသမ္မတထရန့်ကတွစ်တာလူမှုကွန်ရက်မှာရေးသားတာပါ။တိုက်ခိုက်မှုနောက်ွယ်မှာဘသူရှိတယ်ဆိုတာနဲ့ဘလို့တုံ့ပြန်ကြမလဲဆိုတဲ့ဆော်ဒီဘက်ကပြောဆိုချက်ကိုစောင့်ဆိုင်းနေတာဆိုပြီးလဲသမ္မတဒေါ်နယ်ထရန့်ကထပ်လောင်းပြောဆိုပါတယ်ဆော်ဒီအာရေဗျကရေးပါတဲ့ရေနံလုတ်ကွက်တွေအပေါ်မောင်းတူမဲ့ drone ရင်နဲ့တိုက်ခိုက်ခဲ့မှုမှာအီရန်မှာတာဝန်ရှိတယ်လို့အခိုင်အမာယူဆတဲ့အကြောင်းလဲအစိုးပိုင်းတုံးကပဲအမေရိကန်အစိုးရတာဝန်ရှိသူတူကပြောဆိုထားတာဖြစ်ပါတယ်ဟောင်ကောင်မှာအစိုးရစန့်ကျင်ဆန္ဒပြပွဲပြုလုပ်ခဲ့တာမနေ့တနင်္ဂနွေနေ့ကဆိုရင်69ရက်ရှိခဲ့ပါပြီဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ကြားထပ်ပြီးထိတိုက်တွေ့ခဲ့ကြတာမှာရဲတွေဘက်ကမျက်ရည်ပုံတွေနဲ့အပြာရောင်ရေကိုမိသားပိုက်တွေနဲ့ထိုးပြီးတော့လူစုခွဲခဲ့ပါတယ်ဆန္ဒပြသူတွေဘက်ကလည်းလက်တုံပြတဲ့အနေနဲ့ဂဲရီမိလောင်ပုံတွေနဲ့ရဲတွေကိုအရှိန်ပြင်းပြင်းနဲ့ပြန်ပြီးတော့ပစ်ပေါက်ခဲ့ကြပါတယ်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တွင်ကလရံမြစ်ကြောင်းမှာတနင်္ဂနွေနေ့ကခုံမောင်းနဲ့တပ်မတော်ရဲတပ်တင်မောနှစ်စီးကိုAA ရခိုင်လက်နက်ကိုင်အဖွဲ့ကစတင်ပစ်ခတ်ခဲ့ပြီးတဲ့နောက်အပြန်အလှန်ပစ်ခတ်မှုအတွင်းအ ਨੇ စုံအရသား5ဦးဒဏ်ရာရပါတယ်။တင်ကနက်ရွာက3ဦးနဲ့စပယ်လှရွာက2ဦးဖြစ်ပြီးဒဏ်ရာပြင်းထန်တဲ့တင်ကနက်ရွာက2ဦးကိုတော့စစ်တွေစေယုံကိုပို့ဆောင်ထားရပြီးကြောက်တော်စေယုံကိုတော့စပယ်လှရွာက2ဦးကိုပို့ဆောင်ထားရပါတယ်ရှင်။
ကျေးဇူးပါခင်ဗျာသတင်းချင်းညွတ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကမန့်အင်ဂျင်နိုင်ဖြစ်ပါတယ်အသံမိုင်းဆိုင်ရာအင်ဂျင်နီယာဂျွန်အယ်လစန်ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နိုင်နေ9နိုင်အထိလိုင်းနံပါတ်3040 48အပြင်ကျွန်တော် VOA ရဲ့ Facebook စာမျက်နှာကပါတင်ဆက်ပေးခဲ့တာဖြစ်ပါတယ်တော်တော်ရှင်းမြန်းနေတကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.